Welcome to the Voice of America in Burmese.
Mingla mne khe ma shin. VOA America အတန်ရဲ့2021ခုနှစ်မလ18ရက်နေ့ဗုဒ္ဓဟူးနေ့မနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေစတင်ထုတ်လွှင့်ပေးနေပါပြီရှင်။ line meter 32 40 48တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ကျွန်မများပါစင်အောင်ပါ။ဒီကနေ့မနက်ပိုင်းနားဆင်ရမယ့်သတင်းတွေမှာတော့မနေ့ကလှိုင်းသာယာမြို့နယ်အတွင်းဆန္ဒပြပွဲတွေကိုစစ်တပ်ကအင်အားသုံးဖြိုခွဲနှိမ်နှင်းခဲ့တဲ့နောက်ဆုံးအခြေအနေတွေနဲ့ပတ်သက်ပြီးတော့ဆက်သွယ်မေးမြန်းထားတာကိုနားဆင်ရဖို့လည်းရှိပါသေးတယ်
။မနေ့ကညအစမြင့်86မှာဆိုလို့ရှိရင် NLD အလံချိတ်ချတဲ့အိမ်နေတဲ့ထောင်ဝင်ဖြစ်တယ်။နောက်ကျန်စစ်သားလမ်းမနဲ့ဈေးလမ်းမထိတ်မှဖြစ်တယ်
။လှိုင်းသာယာမြို့နယ်ဒေသခံတို့ပြောသွားတာပါ။ဒီသတင်းနဲ့အတူလှိုင်းသာယာလူမှုကူညီရေးအသင်းတာဝန်ရှိသူတို့နဲ့ဆက်သွယ်မေးမြန်းချက်American ရောက်မြန်မာပြည်ရဲ့တိရိလင်္ကာတန်ယုံနဲ့မြန်မာစစ်တန်ယုံရှေ့ဆန္ဒပြပွဲတွေအကြောင်းနေဆက်မီဇိုရန်ဘက်ကိုထွက်ပြေးလာတဲ့မြန်မာဒုက္ခသည်တွေကိုလက်ခံကူညီဖို့အိန္ဒိယဗဟိုအစိုးရကိုမီဇိုရန်မြို့တော်ကိုယ်စားလှယ်ကတောင်းဆိုလိုက်တဲ့အကြောင်းစတဲ့စိတ်ဝင်စားဖွယ်ရာသတင်းတွေကိုနားဆင်ရဖို့ရှိပါတယ်။အစီအစဉ်နောက်ပိုင်းမှာတော့ဖန်ဆီးခံရပြီးတော့ပြန်လွတ်လာတဲ့အလွတ်သတင်းတောက်တူကို VOE ကဆက်သွယ်မေးမြန်းခြင်းနဲ့ American နိုင်ငံရေးအစီအစဉ်တွေကိုထုတ်လွှင့်ပေးပါမယ်။ဒီလိုအစီအစဉ်တွေမတိုင်ခင်အခုအရင်ဆုံးဗုဒ္ဓဟူးနေ့မနေ့ပိုင်းနောက်ဆုံးရမြန်မာနိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့ကိုအောင်မြတ်သူတို့ကပြောပြပေးပါရှင်
။မြန်မာနိုင်ငံမှာဆန္ဒပြသူတွေကိုစစ်တပ်ကဖမ်းဆီးတပ်ဖြတ်တာတွေရပ်တန့်ဖို့ကုလသမဂ္ဂလူ့အခွင့်အရေးရုံးကတောင်းဆိုပါတယ်။ကုလသမဂ္ဂလူ့အခွင့်အရေးရုံးကအတည်ပြုထားချက်အရဖေဖော်ဝါရီလ1ရက်နေ့ဆီယနာသိမ်းပြီးနောက်ပိုင်းတပ်ဖြတ်ခံရသူအနည်းဆုံး149ဦးရှိပြီလို့အင်ကာနီမှာထုတ်ပြန်ပါတယ်
။ We have however managed to confirm that at least 149
မြန်မာနိုင်ငံတွင်ငြိမ်းချမ်းစွာဆန္ဒပြသူတွေတည်ကြည်ထင်ရှားရစေတဲ့အဖြစ်ဥပဒေမဲ့ဖြိုခွင်းနေတာကြောင့်ဖေဖော်ဝါရီလ1ရက်နေ့နောက်ပိုင်းတည်ဆုံးသူအနည်းဆုံး149ဦးရှိနေတယ်ဆိုတာကိုအတည်ပြုထားပါပြီ။ဒီထဲမှာဆိုရင်တနင်္လာနေ့ကအနည်းဆုံး12ဦးတည်ဆုံးခဲ့ရပြီးပြီးခဲ့တဲ့သတင်းဗတ်ကုန်ပိုင်းက59ဦးတည်ဆုံးရပါတယ်ကုလသမဂ္ဂလူ့ခွင့်ရေးရုံးဘက်ကအတိမပြုနိုင်သေးတဲ့နောက်ထပ်တည်ဆုံးရမှုအစီရင်ခံချက်တွေလည်းအများအပြားရှိနေပါသေးတယ်လို့ကုလသမဂ္ဂလူ့ခွင့်ရေးမဟာမင်းကြီးရုံးပြောခွင့်ရရာဗီယန်ဆရာစနီကအင်ကန်နေသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်ရထားတဲ့သတင်းအချက်လက်တွေကိုအတိပြုနိုင်ရေးကပိုပြီးခက်ခဲလာတယ်လို့လည်းသူမကပြောပါတယ်အထူးသဖြင့်ရန်ကုန်နဲ့မန္တလေးကမြို့နယ်တွေမှာဆေးအုပ်ချုပ်ရေးကျင့်သုံးနေတယ်လို့အုပ်ချုပ်ရေးပိုင်းကဆက်သွယ်ရေးကိုဖြတ်တောက်တာကြောင့်လူသေးဆုံးပျောက်ဆုံးမှုတွေဖြစ်နေတဲ့အလုသမားအတိုင်းဝိုင်းတွေနဲ့အဆက်အသွယ်ပြတ်ကုန်တယ်လို့ပြောခွင့်ရကပြောပါတယ်။ဆက်ယုံအလုယုံလုသားအများစုနေထိုင်ရာရန်ကုန်လှိုင်းသာယာနဲ့ရွှေပြည်သားမှာဆေးအုပ်ချုပ်ရေးကျင်းသုံးပြီးနောက်ပိုင်းဆန္ဒပြပွဲတွေဆက်ရှိနေပေမဲ့ဒီဒေသတွေမှာအဖမ်းအစီတည်ဆုံးမှုအခြေအနေသတင်းတွေရဖို့တော့အတော်လေးခက်ခဲနေပါတယ်။နိုင်ငံတော်မှာဖမ်းဆီးထိန်းသိမ်းမှုတွေဆက်ရှိနေပြီးတရားဥပဒေမဲ့ဖမ်းဆီးခံရသူပေါင်း2084ဦးရှိခဲ့ပြီးဒီထဲမှာအနည်းဆုံး39ဦးကသတင်းတောက်တွေဖြစ်တယ်လို့လဲကုလသမဂ္ဂလူ့ခွင့်ရေးရုံးကထုတ်ပြန်ပါတယ်။အာဏာသိမ်းစစ်တပ်ကဖမ်းဆီးခံရသူတွေထဲမှာအနည်းဆုံး5ဦးကတော့ထိမ့်သိမ်းထားစဉ်အတွင်သေဆုံးခဲ့ရပြီးဒီထဲက2ဦးမှာနှိပ်စက်ညှဉ်းပန်းခံထားရတဲ့လက္ခဏာတွေတွေ့ရှိထားကြောင်းလဲကုလသမဂ္ဂလူ့ခွင့်ရေးရုံးကအင်ကာနီမှာပြောဆိုထားပါတယ်ရှင်။မြန်မာဆင်အနာတိတ်မှုမှာတာဝန်ရှိသူတွေရဲ့စီးပွားရေးအကျိုးစီးပွားတွေကိုပြစ်မှတ်ထားဒဏ်ခတ်မှုကိုဥရောပသမ္မတ EU ကနောက်သတင်းပါအတွင်အတည်ပြုမဲ့အကြောင်းပြင်သစ်နိုင်ငံခြားရေးဝန်ကြီးကအင်ကာနီမှာပြောပါရယ် EU ရုံးဆိုင်ရာ Belgian နိုင်ငံ Brussels မြို့တော်မှာဒီကိစ္စဆွေးနွေးပြီးဆုံးခဲ့ပြီးလာမယ့်တနင်္လာနေ့မှာအတည်ပြုမယ်လို့ပြင်သစ်နိုင်ငံခြားရေးဝန်ကြီး Yom E Ludian ကအထက်လွှတ်တော်ကြားနာပွဲမှာပြောဆိုခဲ့တာပါမြန်မာလက်နက်ကင်တပ်တွေကိုဗန်ဒါရီပံ့ပိုးနေတဲ့ဒါမှမဟုတ်လဲဗန်ဒါငွေရစေတဲ့ကုမ္ပဏီတွေကိုပြစ်မှတ်ထားအရေးယူဆောင်ရွက်မယ်အကြောင်း Reuters ကရရှိထားတဲ့တန်တမာရေးနဲ့ဌာနဆိုင်ရာမှတ်တမ်းတွေမှာဖော်ပြပါတယ်။ဥရောပသမဂ္ဂ EU က2018ခုနှစ်ကတည်းကမြန်မာစစ်တပ်အကြီးအကဲအရာရှိတချို့ကိုဒဏ်ခတ်ပိတ်ဆို့ထားပြီးလက်နက်တင်ပို့မှုကိုလည်းတားမြစ်ထားတာပါ။အခုဒဏ်ခတ်ပိတ်ဆို့မှုကတော့ဆီယနာသိမ်းပြီးနောက်ပိုင်းEU ရဲ့အရေးပါတဲ့အရေးယူဆောင်ရွက်မှုဖြစ်လာမယ်နေထားပါဆီယနာတိတ်မှုမှာတာဝန်ရှိသူတွေကိုဓာတ်ရိုက်ပြစ်ဒဏ်ခတ်အရေးယူမှာဖြစ်တယ်လို့ဗန်နာငွေကြေးထောက်ပံ့မှုအားလုံးကိုလည်းရက်ဆိုင်မှာဖြစ်ပါတယ် လူပုဂ္ဂိုလ်တဦးချင်းကိုတန်ခတ်မှာဖြစ်သလိုသူတို့ပိုင်အကျိုးစီးပွားတွေကိုလည်းတန်ခတ်မယ်လို့ပြင်သစ်နိုင်ငံခြားရေးဝန်ကြီးလူဒီယန်ကပြောဆိုခဲ့ပါတယ်။မြန်မာဆီယနာတိမ့်မှုအပေါ်ဗြိတိန်ဘက်ကတော့အရေးယူတန်ခတ်ထားပြီးဖြစ်ပါတယ်
။ And we were the first European country to sanction
the general. ဒီကရလဆီယနာတိမ့်ပြီးနောက်မြန်မာစစ်ဘိုလ်ချုပ်တွေကိုဗြိတိန်ကပြစ်ဒဏ်ခတ်ခဲ့ပြီးဖြစ်ပြီးဥရောပနိုင်ငံတွေထဲမှာပထမဆုံးဖြစ်တယ်လို့ဗြိတိန်ဝန်ကြီးချုပ်ဘောရစ်ဂျွန်ဆန်ကအင်ကာနီတုံးကလွှတ်တော်ကိုပြောဆိုတာဖြစ်ပါတယ်။ဥရောပသမ္မဂ EU ဘက်ကတော့မြန်မာဆွေရပြုပြင်ပြောင်းလဲရေးအတွက်ဓာတ်ရိုက်ငွေကြေးထောက်ပံ့မှုတွေကိုရပ်ဆိုင်ထားပြီးဖြစ်ပါတယ်။အခုပြစ်ဒဏ်ခတ်မှုမှာတော့လူမှုကိုအထီမနာစေပဲဆီယနာသိမ်းသူတွေကိုပြစ်မှတ်ထားဒဏ်ခတ်မယ်လို့ပြောဆိုထားပါတယ်ရှင်။အာဏာသိမ်းမြန်မာစစ်တပ်ကဖန်ထားတဲ့ Open Society မြန်မာကဝန်ထမ်းကိုချက်ချင်းပြန်လွှတ်ပေးဖို့ဘီလီယံနာ George Soros တည်ထောင်ထားတဲ့Open Society Foundations ကအင်ကာနီမှာတောင်းဆိုလိုက်ပြီးတရားမဝင်ငွေကြေးစီးဆင်းမှုရှိတဲ့ဆိုတော့စစ်တပ်ရဲ့ဆွဆွဲချက်ကိုလည်းညှင်းဆိုလိုက်ပါတယ်။ Open Society မြန်မာအဖွဲ့ကဘန္ဒာရေးဆိုင်ရာမန်နေဂျာဒေါ်ဖြူပပတော်ကိုမတ်လ12ရက်နေ့ကတည်းကစစ်ဆေးမေးမြန်းနေပြီးအဖွဲ့ကတာဝန်ရှိသူ17ဦးကိုလည်းအ мян ဆုံးဖမ်းပြီးစစ်ဆေးမေးမြန်းနိုင်အောင်ဆောင်ရွက်နေတယ်လို့အာဏာသိမ်းစစ်ကောင်စီကပြောဆိုထားတာပါ။ဒါပြင် Open Society မြန်မာရဲ့မြန်မာနိုင်ငံတွင်ပုဂ္ဂလိကဘဏ်စည်းတွေမှာအနှံထားတဲ့ဒေါ်လာ၄သန်းနီးပါးနဲ့မြန်မာကျပ်ငွေတန်း400နီးပါးတို့ကိုစရုပ်ချုပ်ရေးအဖွဲ့ကထိန်းချုပ်ကြောင်းလဲကြေညာပါတယ်။ Open Society မြန်မာကဝန်ထမ်းတဦးဖမ်းခံရတယ်ဆိုတဲ့အပေါ်မှာအလွန်ဆိုးရိမ်ကြောင်းနောက်ထပ်ဝန်ထမ်း17ဦးကိုဖမ်းဆီးစစ်ဆေးမယ်ဆိုတဲ့သတင်းကြောင်းလဲထိတ်လန့်ရတဲ့အကြောင်း Open Society Foundations ကပြောဆိုထားပါတယ်။Open Society မြန်မာအဖွဲ့ကအဖွဲ့ပိုင်ငွေကြေးကို SMID ဘဏ်ကနေတရားမဝင်ထုတ်ယူတယ်ဆိုတာအပါအဝင်တရားမဝင်ငွေကြေးစီးဆင်းမှုဆွဆွဲချက်တွေကမမှန်ဘူးလို့လည်း Open Society Foundations ကပြောဆိုထားပါတယ်။ Open Society မြန်မာကရန်ပုံငွေကိုတရားမဝင်ရည်ရွယ်သုံးဆွဲတယ်ဆိုတဲ့ဆွဆွဲပြောဆိုချက်ကလည်းမမှန်ကြောင်းအဖွဲ့ရဲ့ရည်မှန်းချက်တွေနဲ့အညီသာရန်ပုံငွေကိုသုံးဆွဲတာဖြစ်ကြောင်းလည်းဖော်ပြထားပါတယ်။ဒီလိုဆွဆွဲပြောဆိုမှုတွေဟာဆိုရင်မြန်မာနိုင်ငံမှာငြိမ်းချမ်းရေးနဲ့ဒီမိုကရေစီပြန်လည်ဖော်ဆောင်လိုသူတွေကိုတိုက်ခိုက်ဖို့တိုက်ခါကြစေဖို့ကြံစည်တဲ့သဘောဆောင်တယ်လို့လည်း Open Society Foundations ကပြောဆိုထားပါတယ်ရှင်။ဆင်အနာသိစန့်ကျင်ဆန္ဒပြပွဲတွေကိုနှိမ်နှင်းမှုအတွင်းလူအများအပြားတေးချေခဲ့ရတဲ့ရန်ကုန်တိုင်းလှိုင်သာယာမြို့နယ်တွင်ကနေလူအများအပြားရွှေ့ပြောင်းနေတာကိုအင်ကာနီမှာတွေ့ရပါတယ်။
အလုပ်တွေလည်းတော့မှလည်းအဆင်မပြေဘူးအဲ့လိုမျိုးနေထိုင်မှုကလည်းမလုံးကျုံတော့ဘူးလို့ကိုဟိုကရင်းထဲမှာခန်းစားရတယ်ပေါ့နော်မိဘတွေကလည်းတအားတွေသူကစိတ်ပူနေတာဆိုတော့လေဒါပြန်မယ်လို့ဒီနေ့တောင်မှအခြေအနေကတအားကြက်နေတယ်ဆိုတော့ဘယ်လိုရင်ဆိုင်ရအောင်မသိသေးဘူးရှေ့မှာ
ဆက်ယုံအလုပ်ယုံအများစုရှိပြီးရွှေပြောင်းလောက်သာအများစုအခြေချနေထိုင်ရလှိုင်းတားရမှာစရုပ်ချုပ်ရေးအမိတ်နဲ့နေရောညပါအဖမ်းဆီးတွေရှိတယ်လို့လည်းဒေသခံတွေကပြောပါတယ်
အိုင်လေဘောပြည့်ခတဲ့တက်ဆက်ကြီးကိုဘယ်လိုလဲဆက်ဆက်တက်နေလာလို့တက်နေတက်နေလာလို့ခတ်တယ်လာမလို့ဆုံးမရှိနေလာမှာပဲဒါဆက်တယ်လို့တော့ပြောနိုင်ဘူးဆုံးနိုင်တော့ဒီလိုမှပဲ
အင်ကာနီမှာဆက်ယုံမိလောင်မှုထပ်ဖြစ်တာလို့ဒေသခံတဦးက VOA ကိုပြောပါတယ်အာနာပိုင်တွေဘက်ကမိုဘိုင်းအင်တာနက်ဆက်သွယ်မှုကိုတနင်္လာနေ့ကစလို့ဖြတ်တောက်ထားတာဖြစ်တယ်လို့ရန်ကုန်မှာတွားရေးလာရေးကလည်းအခက်အခဲဖြစ်နေပါတယ်လိုင်းတရားမှာမလုံးကြုံတော့တာကြောင့်ပြန်ကြရတာလို့နေရပြန်သူတွေကလည်းပြောပါတယ်
။ဟိုဒုက္ခရောက်တဲ့အကောင်းလုံးကိုညှဆုလည်းကမဲရအောင
်စစ်တပ်နဲ့ရဲတပ်ဖွဲ့ကညအချိန်မတော်ဝင်ရောက်ဖမ်းဆီးမှုတွေငြင်းချမ်းစွာဆန္ဒပြသူတွေကိုမျက်ရည်ယိုပုံအတန်ပုံရာဗာကြီးအစ်စ်တွေသုံးပြီးပြစ်ခတ်နေတာတွေကိုတားဆီးနိုင်ဖို့ရည်ရွယ်ပြီးရန်ကုန်မြို့ခံတွေကလမ်းတွေကိုရရပစ္စည်းတွေနဲ့ပိတ်ဆို့ထားကြတာပါအင်ကာနီမှာတော့လမ်းတွေပိတ်ထားတဲ့ကားတာယာတွေပစ္စည်းတွေကိုမီးရှို့ရှင်းလင်းတာကြောင့်မြို့ရင်းကနေရာတချို့မှာမီးခိုးတွေဖုံးအုပ်နေတာကိုလည်းတွေ့ရပါတယ်။နိုင်ငံတော်မှာလမ်းပေါ်ထွက်ဆန္ဒပြပွဲတွေညပိုင်းဆန္ဒပြပွဲတွေတော့ဆက်ရှိနေပါတယ်။အင်ကာနီဆန္ဒပြပွဲတွေအတွင်ပေးဆုံးသူအ ਨੇ ဆုံးနှစ်ဦးရှိတယ်လို့လဲနိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအသင်း AAPP ကထုတ်ပြန်ထားပါတယ်ရှင
်။ VOA American တံမနက်ဖက်မြန်မာဘာသာအစီအစဉ်ဒီကိုမနက်6နာရီကနေ9နာရီထိဖိုင်းဒိုမီတာ32 kHz 938 kHz 9 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 5.48 kHz 6.53 ညနေ 5.190 kHz 7.55တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA မေကန်တန်ကဗုဒ္ဓဦးနေမနက်ခင်သတင်းလေးကိုဆက်လက်ကြင်ညာနေပါတယ် Indo Pacific ဒေသအတွင်းကြီးထွားလာနေတဲ့တရုတ်ရဲ့လွှမ်းမိုးမှုစတဲ့စိုးရိမ်မှုတွေကိုဆွေးနွေးဖို့အတွက် American နိုင်ငံရေးဝန်ကြီး Anthony Blinken ဟာဂျပန်နိုင်ငံရေးဝန်ကြီးတိုရှီမစ်ဆူမိုတာဂျီနဲ့တိုချိုမြို့မှာအင်္ဂါနေ့ကတွေ့ဆုံခဲ့ပါတယ
် We stand with you and all the Japanese people on the efforts to resolve the abduction of
ကျွန်တော်တို့ရဲ့မျှော်ဝေထားတဲ့တန်ဖိုးတွေနဲ့ကျွန်တော်တို့ယုံကြည်တဲ့ဒီမိုကရေစီလူ့ခွင့်ရည်နဲ့တရားဥပဒေစိုးမိုးရေးတွေကိုအထောက်ပံ့ပေးရမှာကျွန်တော်တို့အတူတကွပဲယက်တည်နေကြပါတယ်ဘာကြောင့်လဲဆိုတော့ဒီတန်ဖိုးတွေဟာကျွန်တော်တို့ကိုပုံမှန်တမာစေတယ်ဆိုတာကိုကျွန်တော်တို့တိုင်းပြည်တွေမှာတွေ့မြင်ခဲ့ကြပြီဖြစ်ပါတယ်မြန်မာပါဝင်ဒေသတွင်းနေရာတော်တော်များများမှာဒါမှမဟုတ်တရုတ်နိုင်ငံမှာလည်းတနည်းတစ်ပုံနဲ့ဒီတန်ဖိုးတွေကိုချိန်ချောက်တာခံနေရတာကြောင့်လည်းဖြစ်တယ်လို့ဘလင်ကန်ကပြောသွားတာပါဘလင်ကန်နဲ့အတူကာကွယ်ရေးဝန်ကြီးလွိုက်အော်စတင်တို့ကလည်း 2+2 လို့ခေါ်တဲ့လုံခြုံရေးဆိုင်ရာကိစ္စရပ်တွေကိုသူတို့ရဲ့အဆင့်တူတွေနဲ့ပြောဆိုကြဖို့ဂျပန်နိုင်ငံမြို့တော်မှာရောက်ရှိနေကြတာဖြစ်ပါတယ်မိုတဂျီနဲ့ဆွေးနွေးပွဲအတွင်းဘလင်ကန်ကအမေရိကန်ဂျပန်မဟာမိတ်ပြုမှုဆိုင်ရာကိစ္စရပ်တွေကိုပြောဆိုခဲ့တယ်လို့မြန်မာနိုင်ငံဆက်အနာတည်ယူမှုကိုလည်းရည်ညွှန်းပြီးတော့ကျောက်ပြည်စုမမှုနဲ့ပူပေါင်းဆောင်ရွက်ရည်ရွယ်ချက်ပြောကြားခဲ့ပါတယ်။မြောက်ကိုရီးယားကပြန်ပြီးဆွဲထားတဲ့နိုင်ငံသားတွေကိုပြန်လည်ရယူရေးဂျပန်နိုင်ငံရဲ့အားထုတ်မှုကိုလည်းထောက်ခံကြောင်းဘလင်ကန်ကပြောဆိုခဲ့ပါတယ်။ဘလင်ကန်နဲ့အော်စတင်တို့ရဲ့ဂျပန်နိုင်ငံကိုလာရောက်လည်ပတ်မှုဟာတမရဘိုက်ဒန်အစိုးရရဲ့ဒေသတွင်းအရေးပါတဲ့မဟာမိတ်တွေနဲ့ဆက်ဆံရေးကိုထပ်လောင်းအတည်ပြုထားလည်းဖြစ်ပါတယ်။ဒေသတွင်းတရုတ်ရဲ့ရန်လိုမှုကိုရှုတ်ချတဲ့အမေရိကန်နဲ့ဂျပန်တို့ရဲ့နိုင်ငံသားရေးနဲ့ကာကွယ်ရေးထိပ်တန်းဦးစားပေးမူဝါဒတွေနဲ့ထိပ်တန့်အရာရှိတွေကိုမြောက်ကိုရီးယားကသတိပေးချက်တည်းရထုတ်ပြန်လိုက်ပါတယ်။မြောက်ကိုရီးယားကောင်ဆောင်ကင်ဂျုံအမ်ရဲ့ဩဇာရှိတဲ့ညီမကင်ယုံဂျုံကတောင်ကိုရီးယားနိုင်ငံနဲ့ဆောင်ရွက်ဆဲအမေရိကန်တောင်ကိုရီးယားပူတဲစေးလေးချင်းမှုပေါ်ဝေဖန်လိုက်ပြီးတရုတ်ဝင်ကြီးအကြက်တက်ကိုလည်းထုတ်ပြန်ခဲ့ပါတယ်။မြောက်ကိုရီးယားဗဟိုသတင်းဌာနကထုတ်ပြန်တဲ့ကင်မြက်ထုတ်ပြန်ချက်ထဲမှာအမေရိကန်စိုးရွားသည့်အနေနဲ့လာမယ့်၄နှစ်အတွင်းအေးအေးချမ်းချမ်းနေလို့လင်းစေးလေးချင်းတွေဆက်မလုပ်ဖို့သတိပေးထားပါတယ်။နှစ်စဉ်စီရီလေးချင်းမှုတွေကိုကိုရိုနာဗိုင်းရပ်စ်ကပ်ပေးကြောင့်ပမာဏရှော့ချတာပြီးကွန်ပျူတာဖြင့်သာပုံစံတွေပြုလုပ်ပြီးလေ့ကျင့်တယ်လို့စစ်ဘက်အရာရှိတွေကတော့ပြောပါတယ်။ American Japan နှစ်နိုင်ငံနိုင်ငံသားရေးဝန်ကြီးနဲ့ကာကွယ်ရေးဝန်ကြီးတို့ရဲ့လုံခြုံရေးဆိုင်ရာအစည်းအဝေးပြီးခင်မြဲချင်းချောင်းမှုထွက်ပေါ်လာတာလည်းဖြစ်ပါတယ်။ American နိုင်ငံသားရေးဝန်ကြီး Blinken ကတော့မြောက်ကိုရီးယားနဲ့ဆက်သွယ်ဖို့ကြိုးစားနေတဲ့အကြောင်းမကြာသေးမီကပြောဆိုလာပြီးတော့တုံ့ပြန်မှုမရရှိသေးဘူးလို့ဆိုပါတယ်။သူနဲ့အတူကာကွယ်ရေးဝန်ကြီးအော်စတင်တို့ဟာအင်ကာနေမှာတောင်ကိုရီးယားနိုင်ငံဆိုးမျိုးတော်ကိုရောက်ရှိခဲ့တာလည်းဖြစ်ပါတယ်။ဗြိတိန်နိုင်ငံအနေနဲ့နျူကလ িয়ার ထိပ်ပူတူလောင်ထားရှိမှုကို40ရာခိုင်နှုန်းကျော်တိုးမြင့်သွားမယ်လို့ရိုက်တာသတင်းတရက်မှာဖော်ပြထားပါတယ်။ကမ္ဘာလုံးဆိုင်ရာလုံခြုံရေးချင်းချောင်းမှုတိုးမြင့်လာပြီးဤပညာသစ်တွေရဲ့ချင်းချောင်းမှုတွေကြောင့်အခုလိုတိုးမြင့်ရတာဖြစ်တယ်လို့ဗြိတိန်ဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆန်ကအင်ကာနေကပြောဆိုလိုက်တာပါ။တိုင်းပြည်အနေနဲ့နျူကလ িয়ার ထိပ်ပူတွေကိုဂျကင်ငယ်တဲကရှော့ချခဲ့ပြီးနှစ်ထောင်၂၀ကနေ2020ပြည့်နှစ်အလယ်ပိုင်းအထိနျူကလ িয়ার ထိပ်ပူ180ပဲထားရှိခဲ့တယ်လို့ဆိုပါရယ်အခုကမှတော့အရေးအတွက်260အထိတိုးမြင့်သွားမယ်လို့ဘော်ရစ်ဂျွန်ဆန်ကပြောဆိုသွားပါရယ်လုံခြုံရေးနဲ့ကာကွယ်ရေးသုံးသပ်ချက်တွေထဲမှာဗြိတိန်ဟာနျူကလ িয়ার ပိုင်ဆိုင်တဲ့တိုင်းပြည်တွေနျူကလ িয়ার နိုင်ငံသစ်တွေပြည်တွင်းနျူကလ িয়ার ကျန်းဖက်မှုတွေရဲ့အန္တရာယ်နဲ့ရင်ဆိုင်နေရပြီးအဲ့ဒီထဲမှာမိမိနဲ့မဟာမိတ်တွေရဲ့လုံခြုံရေးအတွက်နျူကလ িয়ার တားဆီးတွေလည်းပါဝင်ပါရယ်telephone message ပြပူအမှာအသုံးပြကြတဲ့ signal app ကိုတရုတ်နိုင်ငံမှာပြင်ပလိုက်ဖွယ်ရရှိရလို့ AFP သတင်းပြက်ကဆိုပါရယ်။တိုင်းပြည်တွေကလောလောလတ်လတ်အသုံးပြနိုင်တဲ့လူမှုမီဒီယာ platform တွေကနောက်ဆုံးပြင်ပလိုက်တဲ့အခမဲ့ free app တခုလည်းဖြစ်ပါရယ်။အခမဲ့ free app တွေကိုလူသုံးများလာပြီးကမ္ဘာတဝန်းကိုရီးကိုတာသတင်းအချက်အလက်ပေါက်ကြားမှုတွေနဲ့ပတ်သက်လို့စိုးရိမ်မှုတွေမြင့်မားလာတာမို့တည်တံ့ကွန်ရက်ချိတ်ဆက်မှု VPN မပါဘဲအသုံးမပြနိုင်ကြတော့ပါဘူး။Signal app ရဲ့လုံခြုံမှုကတော့ Delta Company ရဲ့ Elon Musk ကိုတိုင်ထောက်ခံချက်ပေးထားတာလည်းဖြစ်ပါတယ်။တရုတ်နိုင်ငံဟာသူ့နိုင်ငံသားတွေအနေနဲ့နိုင်ငံတကာကအသုံးပြုကြတဲ့လူမှုကွန်ရက်တွေဖြစ်တဲ့ Facebook နဲ့ Twitter တို့ကိုရယူအသုံးပြုမှုကနေကာကွယ်နိုင်ဖို့အတွက် Great Firewall လို့ခေါ်တဲ့ခြေပြန့်ရှုပ်ထွေးရဲ့စနစ်ကိုအသုံးချလျက်ရှိပါတယ်။တရုတ်နိုင်ငံလုံးကို online နှောင်းယောက်ခံပြုလုပ်နေတဲ့ greatfirewall.org ဆာမျက်နှာအရ Signal web ဆာမျက်နှာကို March 15ရက်နေ့ကတည်းကပိတ်ပင်လိုက်တာဖြစ်ပါတယ်။ဒါနဲ့ပတ်သက်ပြီး signal ကို AFP ကဆက်သွယ်ရမှာတော့လက်တလောတုံ့ပြန်မှုမတွေ့ရသေးပါဘူး signal app ကိုတစ်ကဘာလုံးအတိုင်းတာနဲ့သုံးဆွဲသူတန်းတရာခန့်ရှိရလို့ sensor tower က AFP ကိုပြောပါရခင်ဗျာ
ပေါ်ထူးနေမနေ့ပိုင်းတွင်နောက်ဆုံးရသတင်းတွေကိုမတ်တငီထိုင်နေကိုအောင်မြတ်သူတို့ပြောပြပေးကြတာပါရှင်။ VOA ကနေအခုထုတ်လွှင့်ပေးနေတဲ့ရေဒီယိုစီးစင်းတွေကို VOA Facebook စာမျက်နှာ VOA Burmese News နဲ့ VOA ရဲ့ Internet စာမျက်နှာ burmese.voanews.com တို့မှာကျမတို့အခုထုတ်လွှင့်ပေးနေတဲ့အချိန်နဲ့တပြိုင်တည်းမှာပဲဖန်ယူနှာစင်နိုင်ပါတယ်။အခုတော့သတင်းလွှာတွေနဲ့ဆက်သွယ်မေးမြန်းချက်တွေကိုဇက်တိုက်တင်ဆက်ပေးဖို့ရှိပါတယ်။အခုအရင်ဆုံးတော့ရန်ကုန်တိုင်းလှိုင်သာယာမြို့နယ်အတွင်းကနောက်ဆုံးအခြေအနေတွေနဲ့ပတ်သက်ပြီးဒေသခံတွေနဲ့ဆက်သွယ်မေးမြန်းထားတာကိုတင်ပြပေးချင်ပါတယ်ရှင်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာကိုစန့်ကျင်သူတွေအပေါ်လူညုံရေးတပ်ဖွဲ့တွေအကြမ်းဖက်တာတွေမလုပ်ဖို့နိုင်ငံတကာကသတိပေးနေတဲ့ကြားမှာပဲပြစ်ခတ်နေနေမှုတွေရှိနေစေဖြစ်ပါတယ်။ရန်ကုန်တိုင်းကမြို့နယ်6မြို့နယ်မှာဆိုရင်စီအိုချူရေးကြေညာခဲ့ပြီးတဲ့နောက်နေရောညပါပြစ်ခတ်မှုတွေရှိနေတယ်လို့ဒေသခံတွေကပြောပါတယ်။အာဏာပိုင်တွေရဲ့အကြမ်းဖက်ဖြိုခွင်းမှုတွေကြုံနေရတဲ့လှိုင်သာယာမြို့နယ်မှာဆိုရင်လေလုံခြုံရေးတပ်ဖွဲ့ဝင်တွေကစစ်ဆေးမေးမြန်းတာမဟုတ်ပဲအဝေးကနေပြစ်ခတ်တာကြောင့်ထိခိုက်ဒဏ်ရာရတာတွေရှိခဲ့တယ်လို့ဒေသခံတယောက်က VOA ကိုပြောပါတယ
်။ကျွန်တော်တို့သိတာမနေ့မှ6ရက်ကွက်လမ်းထိပ်အကြမ်းစစ်သားလမ်းနဲ့တပ်စစ်သားလမ်းမှာဈေးလေးထိပ်မှာရှိရဲမိန်းကလေးတွေပေါ့သူတို့ကမလုပ်တာလုံးဆိုရင်3မိန်းငါးပြီးတော့ရွာပြန်မှုလိုင်းသားရမှာအချင်းကြီးကတဖက်နဲ့တဖက်ထိတ်ကြိုက်ပြနေတဲ့အတွက်ရွာပြန်မှုဆိုပြီးသူတို့ကတော့ဟိုဆက်ရုံလှုပ်လာလှုပ်ခဲ့ပြီးဖြစ်တဲ့အတွက်ရွာပြန်냐ဖို့သူတို့3မိန်းနဲ့ထွက်လာတယ်အဲ့ဒါကိုဒါသက်ကပ်ပေါ်ကနေပြီးတော့တက်ကားနဲ့စစ်သားတွေကနေပြီးတော့တနက်နဲ့လမ်းပြစ်သွားတာ3ယောက်3ယောက်လုံးတန်ရန်ရတယ်အဲလေဘင်းနောက်မှာတယောက်ထိသွားတယ်ပြီးတော့အဲလက်ကျိုးသွားတာတယောက်ရှိတယ်သောရောက်လုံးကတော့ဆေးရုံတင်ရတယ်။
ထိခိုက်ဒဏ်ရာရသူတွေကိုကုသပေးဖို့လှိုင်းသားရဆေးရုံမှာဆရာဝန်မလုံလောက်တဲ့အတွက်စောစောပိုင်းကရုံးမတက်ဖို့ဆန္ဒပြနေတဲ့ဆရာဝန်တွေတောင်ဆေးရုံကိုပြန်လာပြီးတော့လူနာတွေကိုကုသပေးနေရတယ်လို့လည်းပြောပါတယ်။ဆေးဥချုပ်ရေးကျင်းညာပြီးတဲ့နောက်လှိုင်းသားရမြို့အဝင်အောင်စီရတံတားပေါ်မှာလုံခြုံရေးကား90လောက်ကပိတ်ထားတာကြောင့်နေ့စဉ်စာဝတ်နေရေးအတွက်ရက်တည်ရင်အလုပ်လုပ်နေရတဲ့သူတွေအတွက်တံတားကူပြီးတော့သွားလာဖို့အခက်အခဲတွေလည်းကြုံနေရပါတယ်။
ဒီပထမနေ့ကသူတို့တရားကိုစစ်ကားတွေပိတ်ထားတဲ့အတွက်ကအဲရည်တန်းပို့ရဲ့ကားတွေအခြားအစားပေါက်လာပြီးတော့ဖြန့်တဲ့ကားတွေမဝင်နိုင်ဘူး။ဘာသာမိသားစုတော်တော်များများကလည်းသူကတနေ့လုံးမှတင်းစားရတာသူတို့ရတဲ့ပတ်စံနဲ့ရေဝယ်တောက်ဖို့အတွက်ရေပြတ်သွားတယ်လို့တောင်မှရောလူတွေတယောက်တယောက်ပြောရတဲ့အဆင်ရောက်သွားရေလာရောက်တဲ့ရေကားတွေမရောက်လာတော့ဘူးပေါ့တောက်ရေပြတ်သွားတယ်။ဒီနေ့တော့အဲလမ်းပြန်ဖွင့်တဲ့အတွက်ရေကားတွေပြန်ဝင်လာတယ်တောက်စရာတော့ပြန်ရပြီပေါ့
။ဒေသခံတွေနဲ့လူမျိုးရေးတပ်ဖွဲ့ဝင်တွေအကြားတင်းမာမှုတွေကတော့ဆက်ရှိနေတော့မယ်လို့ပြောပါတယ
်။တင်းမာမှုအခြေအနေကမြင့်တယ်။ဆန္ဒပြပွဲလေးရှိတယ်လို့ပဲတချို့နေရာတွေမှာဆိုလို့ရှိရင်စစ်တပ်နဲ့ပတ်သက်တဲ့စက်ယုံတွေနောက်ရဲစခန်းတွေကိုဆန္ဒပြပြည်သူတွေကနေပြီးတော့ခုခံရတာရှိတယ်။သူတို့ပန်းထားတဲ့လူတွေတက်သွားတဲ့တနက်ပြစ်ပြီးတော့အလောင်းကောက်တင်သွားတဲ့လူတွေကိုပြန်ပေးဖို့တောင်းရင်ထိတ်တိုက်တွေးဆမှုတွေတော်တော်များများရှိတယ်။
ဒီလိုတင်းမာမှုတွေကြားမှာပဲတနင်္ဂနွေနေ့ကလှိုင်သာယာမြို့နယ်အတွင်းကတရုတ်လုပ်ငန်းရှင်တွေပိုင်တဲ့စီးပွားရေးလုပ်ငန်း30ကျော်မိရှုဖျက်ဆီးခံရတယ်လို့တရုတ်နိုင်ငံထုတ်သတင်းတွေမှာရေးပါတယ်။အဖြစ်အမောက်လုပ်လို့သူတွေကမိရှုလူရဲ့ရာကနေအမေရိကန်ဒေါ်လာ38တန်းဘူလောက်ပျက်စီးဆုံးရှုံးတယ်လို့သတင်းတွေမှာဖော်ပြကြတာပါ။မိရှုရနဲ့ပတ်သက်လို့ဒေသခံတွေရဲ့ပြောဆိုချက်တွေနဲ့အာဏာပိုင်တွေရဲ့ပြောဆိုချက်တွေမှာကွဲလွဲချက်တွေရှိနေပါတယ်။
ကျွန်တော်တို့သိတဲ့လောက်ကတော့စန္ဒသက်ပြည်သူဘက်ကနေပြီးတော့အဲ့လိုမျိုးလုပ်တာမျိုးမရှိဘူး။ဒါပေမဲ့သူတို့ဘက်ကဒလန်နေရပြီးတော့တချို့ရဲတွေကနေပြီးတော့စပြီးတော့ဒီကိစ္စကိုမိရှုတဲ့ဟာတွေမှတ်တမ်းတွေရှိရလို့ကျွန်တော်တို့ဒေသခံတွေထဲမှာသူတို့ဘက်ကမိထုတ်နေတဲ့မှတ်တမ်းတပ်ပုံတွေမှတ်တမ်းဗီဒီယိုတွေရှိတယ်။အဓိကသူတို့စလုပ်ပြီးတော့လူတွေပါလာအောင်လူတွေပါလာတဲ့လူတွေကလုပ်တယ်ဆိုတာမျိုးဆွဆွဲတယ်လို့ပဲဒေသခံတွေကပြောချင်တာ။ဒီတိုက်ကံတွေကလည်းမပါဘူးတော့မဖြစ်နိုင်ဘူး။ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့ဒီတိုက်ကံမှာလည်းလူမျိုးမျိုးဖုံဖုံဆိုရတယ်။ဒီတိုက်ကံတွေကနောက်ပိုင်းဝင်ပါလာတဲ့လူတွေရှိနေမယ်။ဒါပေမဲ့အစောပိုင်းမှာသူကအစပြုပြီးတော့အဲ့လိုမျိုးတွေလုပ်ကြတယ်လို့ဒီတိုက်ကံတွေဘက်ကပြောတာပြောရခင်ဗျ။ဒီနေ့အတွင်းသူနာ48ယောက်ရှိတယ်တဲ့။အလိုက်သာတင်မှာရှိတဲ့ဒီတိုက်ကံအဖွဲ့အစည်းတွေပေါ့လူဝီဂျန်နရေးရှင်းတို့လိုလောက်သမားအဖွဲ့တွေကနေပြီးတော့ပြန်ပြောကြတာကြတော့တတ်ဆုံးတဲ့လူဒီနေ့ဆောင်ဝင်56ယောက်တောင်ရှိတယ်လို့ပြောရခင်ဗျ။မနေ့ကညအစမြင့်86မှာဆိုလို့ရှိရင်အနယ်ဒီလမ်းချိတ်ထားတဲ့အိမ်တွေဆီအောင်ဝင်ပစ်တယ်။နောက်ကျန်စစ်သားလမ်းမနဲ့ဈေးလမ်းမထိတ်မှဖြစ်တယ်။သူတို့ကလမ်းတွေကိုခေါက်တောင်းခေါက်ပြန်သွားပြီးကားတွေကနေပစ်သွားတာ။အဲ့လိုမျိုးတွေလည်းလုပ်တယ်
။လုံခြုံရေးတပ်ဖွဲ့တွေရဲ့ပြစ်ခတ်နှိမ်နင်းမှုတွေကြောင့်ထိခိုက်သေးဆုံးမှုတွေဆက်ရှိနေသေးပဲလို့ဒေသခံတွေကပြောပေမဲ့အင်တာနက်အဆက်အသွယ်တွေဖြတ်တောက်ထားတာကြောင့်တီးခြားအတီးပြူဖို့လည်းအခက်အခဲတွေရှိပါတယ်။ရန်ကုန်တိုင်းရွှေပြည်သာမြို့နယ်မှာလည်းလုံခြုံရေးတပ်ဖွဲ့တွေကဖမ်းဆီးတာပြစ်ခတ်တာတွေဇက်တိုက်လုပ်နေတယ်လို့ဒေသခံတယောက်ကပြောပါတယ်
ဒီပြည်နယ်အတွက်ကျွန်တော်တို့ကိုထိခိုက်မှာကြောက်တဲ့အတွက်ကျွန်တော်တို့ကလမ်းကြီးကာကွယ်ထားရတယ်တဲအိတ်တွေကိုရက်ွက်တိုင်းမှာပါလေခုကရွှေပြည်တိုင်းရက်ွက်တိုင်းမှာကာကွယ်ထားတယ်သူတို့တည်ဆံကိုကြောက်နေရတယ
်ရွှေပြည်သားမျိုးနယ်ထဲမှာပဲလုံခြုံရေးတပ်ဖွဲ့တွေလက်ချက်ကြောင့်ထိခိုက်ဒဏ်ရာရသူတွေရှိတယ်လို့လည်းဒေသခံတွေကပြောပါတယ်ဒါပေမဲ့လည်းထိခိုက်ဒဏ်ရာရသူတွေကိုအကူအညီပေးဖို့ဆက်သွယ်ရမှာအင်တာနက်လိုင်းတွေဖြတ်တောက်ထားတာကြောင့်အခက်အခဲတွေရှိနေတယ်လို့ဒေသခံတွေကပြောပါတယ်
သူတို့ကတစ်ဖက်ကလည်းတင်းတင်းတင်းတင်းကိုညံတုံးကြီးပြောပြနေဆိုတော့ကျွန်တော်တို့ကတော့ထိခိုက်ဒဏ်ရာရတဲ့လူတွေရှိတယ်။ဒီကြားထဲမှာအင်တာနက်လိုင်းတွေကပိတ်ထားတယ်ကျွန်တော်တို့ကဒီကယ်ဆယ်ရေးအတွက်ပေါ့နော်တာဝန်မှရေးအတွက်ဒါရေးညတာအတွက်အင်တာနက်လိုင်းတွေဖြတ်ထားတော့စီဗီလီယန်တွေရတဲ့လူတွေကမရှိတဲ့အချိန်မှာကျွန်တော်တို့ရန်ဒုက္ခရောက်ရတယ်ခုနလိုညနေကဓာတ်ရုံထိတ်မှာထိလိုက်တဲ့လူဆိုလည်းကျွန်တော်တို့အခုချိန်ထိအက်တီဗီအခြေအနေကိုဆက်သွယ်လို့စင်မပြေဘူးဒီလိုတည်လာရှင်လားကျွန်တော်တို့တတိဆက်သွယ်နေရသေးတယ်ခင်ဗျာ
အာနာသိမ့်မှုစန့်ကျင်လှုပ်ရှားသူတွေကိုလုံခြုံရေးတပ်ဖွဲ့တွေကပစ်ခတ်တာအပါအဝင်အကြမ်းဖက်နှိမ်နင်းနေတာတွေရပ်တန့်ဖို့ကုလသမဂ္ဂနဲ့အမေရိကန်အပါအဝင်နိုင်ငံတကာအတိုင်းအဝိုင်းကတိုက်တွန်းနေချိန်မှာပဲရန်ကုန်အပါအဝင်နေရာအတော်များများမှာအင်အားသုံးပြီးတော့ဖြိုခွင်းမှုတွေဆက်လက်ပေါ်ပေါက်နေတာပါကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာမဟာမင်းကြီးယုံကတော့ဆန္ဒပြသူတွေကိုတပ်ဖြတ်မှုတွေဖမ်းဆီးမှုတွေအပါအဝင်နှိမ်နင်းမှုတွေအရှိန်မြင့်လာနေတဲ့အပေါ်မှာအလွန်အမင်းစိုးရင်ကြောင်းအင်္ဂါနေ့မှာပဲပြောဆိုလိုက်ပါတယ်အာဏာပိုင်တွေကိုယ်တိုင်ကလူထုအပေါ်မှာအကြမ်းဖက်နေတဲ့လူရက်တွေရက်တန့်အောင်ဩဇာအရှိန်အဝါရှိသူတွေအားလုံးကကြိုးပမ်းကြဖို့တာဝန်ရှိကြောင်းလဲကုလသမဂ္ဂလူ့အခွင့်ရေးဆိုင်ရာမဟာမင်းကြီးယုံပြောခွင့်ရရာဗီနာရှမ်ဒါဆာနီကဆွစ်ဇာလန်နိုင်ငံဂျနီဗာမြို့သတင်းစာရှင်းလင်းပွဲမှာပြောဆိုထားပါတယ်ရှင
် UA မြန်မာပိုင်းစီစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOA Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOA Burmese ဆိုတဲ့ App ကို Download လုပ်နိုင်ပါတယ် VOA မြန်မာဌာနဆိုတဲ့ Logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ Application ကနေ VOA အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
ဖီယိုမြန်မာပိုင်းရဲ့ဗုဒ္ဓဟူးနေ့မနက်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဆက်ပြီးတော့လှိုင်းသာယာလူမှုကူညီရေးအသင်းတာဝန်ရှိသူတူကို VOE ကဆက်သွယ်မေးမြန်းထားတာကိုထုတ်လွှင့်ပေးပါမယ်။ VOE ကကိုဇော်ဝင်းလှိုင်းကဆက်သွယ်မေးမြန်းတာမှာမနေ့ညကလှိုင်းသာယာမြို့နယ်ရက်ကွက်တည်တဲ့လက်နက်ကိုင်တပ်ဖွဲ့တွေကဝင်ရောက်ပစ်ခတ်တာလူငယ်တွေကိုဖမ်းဆီးတာတွေရှိတယ်လို့လှိုင်းသာယာလူမှုကူညီရေးအသင်းတာဝန်ရှိသူတူကပြောပါတယ်။
မနက်ပိုင်းကတော့ညင်တက်နေသေးတယ်နေခင်းပိုင်းလောက်မှာတော့ဟိုစိတ်ုံတေုံခဏစိတ်ုံတေုံမိလောင်ရယ်ခဏစိတ်ုံတေုံမိလောင်တဲ့နေရာမှာတိကျမှုကြီးရှိတယ်အဲမှာနှစ်ယောက်ရရတိယမိတ်ကြီးတယောက်နှစ်ယောက်တိတယ်ပေါ့နော်ကျွန်တော်တို့တိရတယ်လို့တော့ကျောင်းရဲ့အနာကလူမရဘူးဆိုတော့လေ
ဟုတ်ကဲ့
အဲ့လောင်းနေရလေဒီထုတ်လို့မရသေးဘူးက
ြမိလောင်သွားတဲ့တေုံစိတ်ုံကတေုံမဲလားကိုဒီနေ့တောင်းသွားတာ
ဟုတ်ကဲ့ကိုကြီးကျွန်တော်တို့တိရတာတော့ခဏစိတ်ုံတေုံလည်းပါကို
ဟုတ်ကဲ့
ဆက်ဆံတေုံပြီးတော့ပြန်အမိတကားကြီးကမငင်းရတော့သူ့တကားကြီးနဲ့ဝင်ပြီးလာတော့တကားကြီးကပါလာတယ်မိတကားကြီးပြင်ပေါ့နော
်အဲ့ဒီမှာတော့နှစ်ယောက်သေးတယ်ပေါ့နော်အဲ့ဒီကြီးလောင်မှုဖြစ်တဲ့နေရာမှာပဲအဲ့လိုလားခင်ဗျဟု
တ်ကဲ့ကိုကြီးကျွန်တော်တို့တင်ရတာတော့ယောက်ျားလေးတယောက်မိန်းကလေးတယောက်ပါဗျအဲ့
ဒီကြီးလောင်နဲ့နားမှာပဲပေါ့နော
်အဲ့ဟုတ်တယ်ကိုကြီးအဲ့နားမှာပဲသူတို့ဖြစ်ခိုင်းနေနှစ်ယောက်ချလာတယ်အဲ့ဒီနှစ်ယောက်ကိုလည်းဟိုရက်ကကထုတ်ချင်တာတော့ထုတ်လို့လုံးဝမရဘူးပေါ့။ကိုကြီးလို့လည်းမရဘာမှလို့လို့မရဘူး။နောက်ကတော့သူကတီးရတော့တီးပါပြီ။ဒါပေမဲ့ကျွန်တော်တို့ဒီရပြည်သူကလည်းအလောင်းပြန်လို့ချင်တာပေါ့ဗျာသိတယ်မလား
။ဟုတ်ကဲ့ဟုတ်က
ဲ့။ဒါပေမဲ့သူတို့ရလုံးမပြီး။ဒီညပိုင်းမှာလည်းရက်ကတီးတယ်ဝင်ပြီးတော့ဟိုပြစ်တာခံရရှိတယ်နော
်။ဟုတ်ကဲ့
လူငယ်တွေတည်းသူတို့ဖမ်းဆီးတာတွေလုံးနေတယ်လို့ကိုရက်ကလည်းကျွန်တော်လမ်းမနေ့ကဆိုလို့ရှိရင်ကျွန်တော်တို့ဒီင်းရှိသီးရမှာပြေခတ်မှုကတော်တော်လေးကိုစိုးရဗျာ။အိမ်ထဲမှာနေတဲ့ကလေးတွေအောင်ကြည့်တယ်။အ
နေကတော်တော်များများလည်းအဲဒီကနေထွက်သွားကြပြီတခြားနေရာတွေကိုပြောင်းကြတယ်ပုံကြတယ်ပြေးကြတယ်ဆိုတော့ကြားတော့လေလူလည်းတော်တော်နဲဝါလာမသိဘူးကိုတည်ရတယ်လို့
ဟုတ်ကဲ့ကိုကျွန်တော်တည်ရတယ်လို့ကတော့အခုလိုင်းနေရာတည်းရလူတွေ AR တည်းရလူတွေများမယ်ဗျနောက်ကျွန်တော်လည်းမနက်ကကျွန်တော်တွေ့ AR တည်းရလူတွေကအခုဟိုရန်ကုန်ထဲမှာအလုပ်လုပ်တဲ့လူတွေပေါ့အများဆုံးပြင်လိုက်တဲ့လူတွေကအဆောင်တွေမှာနေတဲ့လူတွေများပါတယ်သူတို့ရဲ့အကောင်လုံးအခုမိမိရဲ့ကျေးရွာတွေပေါ့ဗျအကောင်လုံးအသီးသီးဂျုံရာတွေနဲ့ပြန်နေကြတာတကယ်နဲ့ကြုံရတယ်တကယ်နဲ့ပြန်နေကြတယ်အကုန်လုံးတော့လူတော့ရက်ွက်ထဲမှာနည်းနည်းတော့နည်းလာပြီပေါ့အ
ဲ့တော့အကိုတို့လိုလူမျိုးရေးကွန်ရှင်မှုဟိုအတင်းနေအနေနဲ့လဲတခုခုစောစောအကိုပြောသလိုပြစ်တယ်ခတ်တယ်ဒဏ်ရာရတယ်ကိုကအောင်ဆိုရင်လဲသွားမကူနိုင်တဲ့အနေအထားဖြစ်နေတာလားခင်ဗျ
okay ครับเนี่ยอะลุမျိုးဖြစ်နေတာဟိုလူနာတင်ဆိုလို့ရှိရင်ဟိုအမှန်ဆိုလို့ရှိရင်တော့ဟိုနိုင်ငံကမှာရှိဖြစ်တယ်ဆိုရင်တော့လူနာတင်ရဲ့လူနာလာကောက်တဲ့အလန်ကျူတောင်းတဲ့ဆိုရင်တော့ဘယ်သူမှဖြစ်တာတော့ကျွန်တော်တို့မကြားဘူးပါဘူး။ဒါပေမဲ့ကျွန်တော်တို့လိုင်းသားမှာဟိုလိုင်းသားရေလို့မဟုတ်ဘူးဒီမြန်မာနိုင်ငံမှာဖြစ်နေတာအခုဟိုရက်တွေကလည်းဖြစ်တယ်ပဲမြောက်ကလာရေးတဲ့မှာအဲလူနာတင်လူနာလာကောက်တဲ့လူတွေကိုလည်းပြရကတာရှိတယ်သူတို့ချင်းမှာကောက်တာတွေ့ရင်လည်းဟိုလူမှုကွန်ရက်ဆာမင်းသားတွေပါကိုတို့လည်းဟိုရက်ကတွေ့ပါပါကျွန်တော်တို့ပရိုက်ကသမားတွေကိုသူတို့ဘလိုင်းတွေကိုတနက်တင်တော့လွှဲရတဲ့တီကိုလောက်တာနိုင်ငံမှာတော့အဲ့လိုမျိုးရိုက်တာတော့မရှိဘူးဒါပေမဲ့အခုလူနာသွားကောက်တယ်သူတို့မြင်သူတို့ဖြစ်တာအကုန်ပြတာပဲဟိုဘာမှမထားဘူ
းဟုတ်ကဲ့ဟုတ်ကဲ
့အဲကျွန်တော်တို့လူမှုမရှိတော့လူနာလည်းကောက်ဖို့အခက်အခဲဖြစ်တယ်ပြီးတော့ဆက်တွေ့တဲ့ပုံကလည်းမကူညီနိုင်ဘူးကြာစိတ်မကောင်းအောင်လည်းဘာမှလုပ်လို့မရဘူးအဲ့မှာပြည်သူတွေကြတော့လည်းဘလို့မြင်လဲဆိုတော့လူမှုကွန်ရက်အသင်းနေဖြစ်နေပြီးတော့ပြည်သူတွေဒီလိုဖြစ်ခံနေတာကိုလာမကူကြတော့သေးတယ်မလားကျွန်တော်တို့ဘက်ကလက်မဲတာတွေအပိုင်းတွေအများကြီးရှိတယ်။အခုကျွန်တော်တို့ဆိုဘလို့လောက်တာလဲဆိုတော့ကျွန်တော်တို့ကားတွေကိုမီဒီယာနေပြုစစ်တီကားတွေခွာပြီးလုံးဝထိုးရထားလိုက်ပြီးတော့ဟိုသုံးမဲဆက်ကဲကျွန်တော်သုံးမဲဆက်ကဲနေတဲ့လက်လမ်းမီတလောက်လမ်းမီကူညီတဲ့အနေအထားတော့ပဲလုပ်လို့ရတော့ဘလို့ပြောမလဲကျွန်တော်တို့ကားတွေတော့ဖွက်ထားတဲ့အဆင့်နေတီကိုရောက်လာတယ်ဗျ။ဒီကိရမီလောက်မြန်မာတရားတဲ့အလောင်းနှလောင်းဆိုရင်ကောက်ောက်ချင်းတဲ့အတင်းဖွဲ့ကအဲ့အနီးကမှရှိတယ်အခုစုံတက်မှရှိတဲ့ဖွဲ့ကရှိတယ်ဒါပေမဲ့သူတို့လည်းတင်းရကြတာပြီးတော့ဒါပေမဲ့ဝင်ကောက်လို့မရဘူးဖြစ်နေပြီမလားသူတို့အဲ့လောင်းတွေကိုလုံးဝပြီးမထုတ်တဲ့သဘောပေါ့ဗျာ
ကိုစော်ဝင်းလိုင်းဆက်တယ်မြင်မြန်ထားရပါရှင်အခုဆက်ပြီးတော့ American ရောက်မြန်မာရဲ့တက်ဆိုင်ရာတန်ယုံနေရှိမှဆန္ဒပြပွဲတွေပြုလုပ်ခဲ့တဲ့အကြောင်းကိုတင်ပြပေးချင်ပါတယ်မြန်မာနိုင်ငံမှာအာဏာသိမ်းစစ်ကောင်စီကနိုင်ငံညာရေးဝန်ကြီးအဖြစ်ခန့်အပ်ထားတဲ့ဥဝနမောင်လင်းကိုဒေသရင်းညီလာခံမှာပါဝင်ဖို့ဖိတ်ကြားခဲ့တဲ့တိရီလင်္ကာနိုင်ငံကိုကန့်ကွက်တဲ့အနေနဲ့မနေ့တုန်းကမြန်မာအရေးလှုပ်ရှားသူတွေဝါရှင်တန် DC မြို့တော်မှာဆန္ဒပြဆူဝေးခဲ့ကြပါတယ်ဧပြီလ10ရက်နေ့မှာအွန်လိုင်းကနေကျင်းပမယ်ဘင်္ဂလားပင်လယ်အော်နည်းပညာနဲ့စီးပွားရေးကဏ္ဍပေါင်းစုံပူးပေါင်းဆောင်ရွက်မှုအဖွဲ့ BIMSTEC စီဝေးကိုတက်ဖို့ဥဝနမောင်ဝင်ကိုတိဝိလင်္ကာနိုင်ငံကဖိတ်ကြားခဲ့တာကိုလက်မခံနိုင်တာကြောင့်အခုလိုကန့်ကွက်ဆန္ဒပြကြတာလို့ဥဆောင်ဆန္ဒပြသူတဦးဖြစ်တဲ့ကိုရင်အေးကပြောပါတယ်
ကျွန်တော်ဒီ BIMSTEC ကတော့ဒီ20ကျော်တာကျွန်တော်ဘေးဘန်ကဧရိယာပေါ့ဘင်္ဂလားပင်လယ်အော်မှာဖြစ်တဲ့ဆိုင်ကြီးကျွန်တော်ဘင်္ဂလားဒေ့ပါတယ်ဖိလင်္ကာအော်ရယ်အိန္ဒိယပါတယ်ဘမ္မာပါတယ်မြန်မာပါတယ်နောက်ကျွန်တော်ယူရပါတယ်ပြီးကျင်ကျွန်တော်ဘူတန်လို့ဒီပေါ်လို့ပါတယ်အဲ့ဒီနိုင်ငံတွေအားလုံးအခုဒီဒေသတွေမှာတို့သူကစာရေးကိုအဲ့လိုဖွဲ့ထားတဲ့ဖွဲ့ကြည့်တော့ဖြစ်တယ်ကျွန်တော်တို့ဒီပေါ်လို့ဒီကျင်းတာဖြစ်ပါတယ်ဒီနေ့မှာတို့ကဒီတရားအနာသိရမှာသိရတယ်တရားမဝင်အနာသိရတယ်အိုးဒီကခေါင်းဆောင်ကိုကျွန်တော်ဒီလိုတော့ဖိတာကြီးသားဖြစ်ပါတယ်အဲ့ဒါကိုကျွန်တော်တို့ဟာဒီဒီလိုအူရနော်မောင်ဆိုတရားမှန်ပါဘူးဒီကတရားထားပါဘူးသူကတော့ဒီကိုယ်ကိုယ်ကတရားထားဖြစ်ပါတယ်ဒီကတရားအနာတိနာဖြစ်ပါဒါကြောင့်မို့ကိုယ်မသိနေတဲ့ကျင်းပြတဲ့ညောင်းထားတဲ့ဒီကိစ္စတွေလည်းဆက်ကျင်းမအောင်နော်ဒီဒီကျောင်းကျောင်းကဘာလို့ပြန်ပြရလဲသူကဒါ I think for a minute ဖြစ်ခဏတော့ဒါလည်းဖြစ်တယ်ညောင်းကျွန်တော်ကကြောက်ရဖြစ်ပါတယ်
အခုလိုဥဝနမောင်လင်းကိုအစည်းအဝေးဖိတ်ကြားတာကိုကန့်ကွက်ရှုတ်ချတဲ့အပြင်တိရီလင်္ကာနိုင်ငံညာရေးဝန်ကြီးစီကိုလည်းအမေရိကန်ရောက်မြန်မာတွေကအိတ်ဖွင့်ပေးစာတစ်စောင်ပေးပို့ခဲ့ပါတယ်။ဒီစာမှာစစ်ကောင်စီကနိုင်ငံညာရေးဝန်ကြီးအဖြစ်ခန့်ထားသူဥဝနမောင်လင်းကိုအစည်းအဝေးတက်ရောက်ဖို့ဖိတ်ကြားထားတာကိုလက်မခံကြောင်းနဲ့ CRPH ကခန့်အပ်ထားတဲ့နိုင်ငံညာရေးဝန်ကြီးကသာအတိအမှတ်ပြုပြီးတော့ဖိတ်ကြားဖို့တိုက်တွန်းထားပါတယ
်The Hunter
Digital
Violence against the peaceful protesters.
ဒီပြန်ပေးစာကိုတန်ယုံကလူကိုယ်တိုင်လက်မခံခဲ့တာကြောင့်တန်ယုံရှေ့မှာစာကိုဖတ်ပြခဲ့ကြပြီးတော့စာကိုတော့စာရိုက်ကနေပေးပို့သွားမယ်လို့ကိုရင်အေးကပြောပါတယ်
။ဒီကတော့ကျွန်တော်ဒီစိတ်ပင်ကဒီချိန်မှာသူတို့ရဲ့ဒီအဲ့ကြဥပဒေအစင်းနဲ့သူတို့ဒီချိန်မှာပဲဒီပြေပါဒီမှာပုဒ်လေးဆက်ဖိတ်တာဟုတ်လားကျွန်တော်တို့ကဥဝင်နမောင်လေးစာဥဝင်နမောင်လေးဒီတရားမွေပြန်လာဖေးဖို့ရှိတဲ့ဒါကြောင့်တနေ့ဒီကဖြစ်တယ်။ဒီလိုပဲပတ်သက်တဲ့မို့ဒီလိုပဲပတ်သက်တဲ့မို့ဒီလိုရေကတိကနာမပေါ့ဘူး။ဒါကြောင့်ဒီလိုဒီလိုဘာလဲကျွန်တော်ဆားတဲ့
ဒီစည်းဝေးကိုတက်ဖို့ဘင်္ဂလားဒေ့ရှ်ဘူတန်အိန္ဒိယနီပေါ်တိရီလင်္ကာမြန်မာနဲ့ထိုင်းနိုင်ငံကြီးဝင်ကြီးတွေကိုဖိတ်ကြားထားပါတယ် တောင်ဆန်းစုကြည်ဦးဆောင်တဲ့ရွေးကောက်ခံအစိုးရကို February 1ရက်နေ့မှာအာဏာသိမ်းဖြုတ်ချခဲ့တဲ့စစ်ဖက်အုပ်ချုပ်ရေးကောင်စီကိုနိုင်ငံတကာကတရားဝင်အသိအမှတ်ပြုတာမရှိသေးပါဘူး။ဒါပေမဲ့လည်းဥဝနာမောင်လွင်ဟာဒေတာရင်းနိုင်ငံကြီးဝန်ကြီးတချို့နဲ့လူကိုယ်တိုင်ရောအွန်လိုင်းကပါတွေ့ဆုံတာတွေရှိပါတယ်။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းတာတလကျော်လာနေပြီဖြစ်ပေမဲ့နိုင်ငံအဝန်းဆန္ဒပြပွဲတွေဆက်ပြီးတော့ပေါ်ပေါက်နေသေးတယ်လို့ပြည်ပရောက်မြန်မာနိုင်ငံသားတွေလည်းသက်ဆိုင်ရာတန်ယုံတွေရှိနေတခြားနေရာတွေမှာဆန္ဒပြပွဲတွေစတိုင်ပြုလုပ်နေကြပါရဲ့ရှင် VOA American သံဗုဒ္ဓဟူးနေ့မနေ့ပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ32 40 48နဲ့လိုင်းလံမီတာ190တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုတော့သတင်းလွှာတွေကိုဆက်ပြီးတော့ထုတ်လွှင့်ပေးပါဦးမယ်။လက်ရှိမြန်မာနိုင်ငံမှာအကြမ်းဖက်ဖိနှိပ်နေတဲ့အခြေအနေကြောင့်နယ်ဇက်မီဇိုရန်ဘက်ကိုထွက်ပြေးလာတဲ့မြန်မာဒုက္ခသည်တွေကိုတားဆီးတာတွေမလုပ်ပဲနဲ့လက်ခံကူညီဖို့အိန္ဒိယဗဟုအစိုးရကိုမီဇိုရန်လွှတ်တော်ကိုယ်စားလှယ်ကအင်္ဂါနေ့ကတောင်းဆိုလိုက်ပါတယ်။မီဇိုရန်ပြည်နယ်မှာခိုးလုံလာကြသူအများစုဟာရဲဝန်တွေဖြစ်ပြီးစစ်တပ်အမိန့်ကိုလက်မခံဘဲနဲ့ဆန္ဒပြသူတွေဘက်ကရပ်တည်ကြသူတွေဖြစ်တယ်လို့လည်းမီဇိုရန်လွှတ်တော်ကိုယ်စားလှယ် K Van La Vena ကအိန္ဒိယလွှတ်တော်မှာပြောသွားပါတယ်။အပြေအဆုံကိုတော့မတ်အင်ဂျင်နိုင်ကပြောပြပေးပါရှင်။
မြန်မာနိုင်ငံမှာ February 1ရက်စစ်တပ်အာဏာသိမ်းပြီးတိုင်းနယ်ပြည်နယ်အနှံ့အကြမ်းဖက်ဖိနှိပ်မှုတွေကြောင့်နယ်စပ်ချင်းထိနေတဲ့အိန္ဒိယနိုင်ငံတွေကိုလည်းရိုက်ခတ်ခဲ့ရမှာအိန္ဒိယနိုင်ငံမြောက်ပိုင်းမီဇိုရန်ပြည်နယ်ဘက်ကိုထွက်ပြေးခိုလုံသူအများစုဟာမြန်မာရဲတပ်ဖွဲ့ဝင်တွေဖြစ်ပါတယ်။မီဇိုရန်ပြည်နယ်အစိုးရအနေနဲ့လက်ခံကူညီထားတဲ့ရဲဝန်တန်းပေါင်း1500လောက်ရှိနေကြောင်းအင်္ဂါနေ့ကပြုလုပ်တဲ့အိန္ဒိယလွှတ်တော်အစည်းအဝေးမှာမီဇိုရန်ပြည်နယ်လွှတ်တော်အမတ် Kevin Lavina ကအခုလိုပြောသွားပါတယ
်။ Due to the protest against Myanmar
မြန်မာနိုင်ငံမှာဆက်အာဏာသိမ်းမှုကိုပြည်သူတွေဆန့်ကျင်ဆန္ဒပြနေကြပြီးမီဇိုရန်ပြည်နယ်ဘက်ကဝင်လာတဲ့ဒုက္ခသည်တွေရှိနေပါတယ်။အဲ့ဒီတဲမြန်မာရဲဝင်တန်းတွေဟာဆက်အာဏာသိမ်းမှုကိုဆန့်ကျင်ဆန္ဒပြသူတွေဘက်ကရပ်တည်သူတွေပါ။ခိုလုံလာတဲ့ရဲဝင်တန်းဒုက္ခသည်တွေအတွက်ဗဟုအစိုးရရဲ့အကူအညီမရပေမဲ့မီဇိုရန်ပြည်နယ်အစိုးရရော NGO အဖွဲ့အစည်းတွေပါပူးပေါင်းကူညီပေးနေကြပါတယ်။တချိန်တည်းမှာပဲမြန်မာဘက်ကနေမီဇိုရန်ပြည်နယ်ဘက်ထဲဝင်လာသူတွေကိုတားမြစ်ဖို့အာတန်တနက်ကင်တရင်ကိုပြည်ထောင်ဝင်ကြီးဌာနကနေညွှန်ကြားချက်တွေပေးထားပါတယ်လို့သူကပြောသွားတာပါ။အိန္ဒိယဆိုရဘက်ကနေဆက်ကနေဒုက္ခသည်တွေတပြုံကြီးဝင်ရောက်လာမဲ့အရေးကိုတားဆီးဖို့အတွက်ဆိုပြီးအရှေ့မြောက်ပြည်နယ်တွေဖြစ်တဲ့မီဇိုရန်၊နာဂါလန်၊မဏီပူနဲ့အာရူနာချောပရာဒက်ရှ်စတဲ့ပြည်နယ်လေးခုကိုညွှန်ကြားချက်တွေပေးထားပါတယ်။တီရင်းချီနေဆိုရနေတဲ့မြန်မာနိုင်ငံနဲ့နေဆက်တလျှောက်လူအမြောက်များဝင်ရောက်လာမှာကိုသတိဝရိယရှိရှိနဲ့တားဆီးဖို့သက်ဆိုင်ရာပြည်နယ်တွေကိုအမိန့်ပေးထားတာပါ။ဒါပေမဲ့လည်းမီဇိုရန်ပြည်နယ်ကတော့လူသားချင်းစာနာမှုရှုထောင့်အရာဒုက္ခသည်တွေကိုပြန်ပို့မဲ့ကိစ္စကိုလက်ခံမှာမဟုတ်ဘူးလို့လွှတ်တော်အမတ် K Van La Vina ကပြောပါတယ
်။ From humanitarian point of view,The people of Mizoram will not accept that
the people of Mizoram will not accept that the people of Mizoram will not accept that the people of Mizoram will not accept that the people of Mizoram will not accept that the people of Mizoram will not accept that the people of Mizoram will not accept that the people of Mizoram will not accept that the people of Mizoram will not accept that the people of Mizoram will not accept that the people of Mizoram will not accept that the people of Mizoram will not accept that the people of Mizoram will not accept that the people of Mizoram will not accept that the people of Mizoram will not accept that the people of Mizoram will not accept that the people of Mizoram will not accept that the people of Mizoram will not accept that the people of Mizoram will not accept that the people of Mizoram will not accept that the people of Mizoram will not accept that the people of Mizoram will not accept that the people of Mizoram will not accept that the people of Mizoram will not accept that the people of Mizoram will not accept that the people of Mizoram will not accept that the people of Mizoram will not accept that the people of Mizoram will not accept that the people of Mizoram will not accept that the people of Mizoram will ဒီရေးဝင်ကြီးဌာနအနေနဲ့ policy ပြောင်းလဲဖို့ကျွန်တော်မေတ္တာရက်ခံပါတယ်လို့ပြောသွားတာပါတကယ်လို့များအိန္ဒိယဗဟုအစိုးရကဒုက္ခသည်တွေကိုပြန်ပို့ခဲ့မယ်ဆိုရင်ဒီလုံရက်ကိုမီဇိုရန်ပြည်သူတွေအနေနဲ့နားမလည်နိုင်အောင်ဖြစ်ရလိမ့်မယ်လို့လည်းသူကပြောပါတယ်ဒုက္ခသည်တွေဟာသူတို့ရဲ့ညီအကိုတွေဖြစ်တယ်လို့မြန်မာနိုင်ငံကိုပြန်ပို့တာဟာသူတို့ကိုတပ်ပစ်တယ်လို့ဖြစ်သွားလိမ့်မယ်လို့မီဇိုရန်ပြည်နယ်လွှတ်တော်အမတ် K Van La Vina ကအိန္ဒိယလွှတ်တော်မှာပြောကြားခဲ့ပါတယ်ရှင
်မန်အင်ဂျင်နိုင်ပါရှင်အခုဆက်ပြီးတော့ထိုင်းနိုင်ငံတောင်ပိုင်းမှာမြန်မာနိုင်ငံသားတွေကိုဗစ်ကူးစက်ခံနေရတာကိုတွေ့တဲ့အကြောင်းကိုတင်ပြပေးချင်ပါတယ်။ထိုင်းနိုင်ငံတောင်ပိုင်းပရာကျွတ်ပြည်နယ်အတွင်းပြီးခဲ့တဲ့အပတ်ကဖမ်းမိတဲ့မြန်မာနိုင်ငံသား30ကျော်ထဲမှာကိုဗစ်ကူးစက်နေတာကိုတွေ့ရကြောင်းသူတို့နဲ့ထိစပ်ခဲ့သူထိုင်းအာဏာပိုင်100ကျော်လောက်ကိုစောင့်ကြည့်ရေးစင်တာကိုပို့ထားပါတယ်။အပြည့်အစုံကိုတော့မတ်အေးမာကပြောပြပေးပါမယ်ရှင်။
ထိုင်းနိုင်ငံအတွင်းလူပုံကူးသူတွေနဲ့ခိုးဝင်လာလို့ပြီးခဲ့တဲ့အပတ်ကဖမ်းဆီးခံရတဲ့မြန်မာနိုင်ငံသား30ကျော်ထဲမှာကိုဗစ်ကပ်ရောဂါပိုး4ဦးတွေ့ရှိခဲ့တာကြောင့်သူတို့နဲ့ထိစပ်ခဲ့တဲ့ထိုင်းအနာပိုင်100ကျော်ကိုစောင့်ကြည့်ရေးစင်တာပို့ခဲ့ရတယ်လို့ထိုင်းတောင်ပိုင်းအခြေစိုက် FED အဖွဲ့ကအလုပ်သမားရေးလှုပ်ရှားသူဦးမင်းဦးကပြောပြပါတယ
်။ပမာရီအဲ့ဒီမှာဝင်လာတော့ဖမ်းခံထားတဲ့အုပ်စုတွေရှိလေ။အဲ့ဒီအထက်ကနေပြီးတော့သူကဟိုဇာတော့ဟိုသူတို့ကိုထိန်းသိမ်းထားတဲ့အခါမှာဗျာ။အဲ၃နေရာမှာသူတို့ခွဲပြီးထားတာဟုတ် အဲ့လိုခွဲရတာခွဲရပြီဒါပေမဲ့အဖြေကတော့အခုမှအလုပ်ပေါ်တဲ့သဘောဖြစ်တာပေါ့ကိုဗစ်ကအဲ့မှာအခုနပြောတဲ့၄ရောက်ပေါ့ကာလမှာ၃နှစ်နဲ့နေရပြီကျွန်တော်အဲ့မှာ၄ရောက်ကအဲ့လိုဖြစ်တဲ့ဆိုပြီးတော့ပေါ့အဲ့ဒါသူတို့လည်းအဲ့နည်းနည်းပြောတာလည်းတော့ဖြစ်နေတာဘာလို့သူတို့ထိစပ်ထားတဲ့ဒီဝန်ထမ်းတွေကတရားတော်ရှိအောင်အဲ့ဒါတွေ high risk ဖြစ်သွားတာခွဲထားပြီးတော့မှအဲ့ဒီက၄ရောက်ကဖြစ်တယ်ဆိုတော့အဲ့ဒီ၄ရောက်ကထိစပ်ခဲ့တဲ့မအချင်းကြရဲနောက်ပြည့်ခါကျတော့ဟိုအာနာပိုင်းပေါ့နော်ခုနပြောတဲ့ဟိုရဲတို့အစာရှိတဲ့ဝန်ထမ်းတွေပေါ့အဲ့ဒီမှာလည်းသူတို့ပါသွားပြီးတော့စောင့်ကြည့်ရမယ်အဲပါသွားတာပေါ့အခုတော့သူအဲ့ဒီဆေးရုံမှာလို့ပြောတယ်ပတ်သက်ဆေးရုံမှာဒီပြောတာမတွေ့တဲ့ဒီလိုတော့သူဆေးရုံမှာထားတယ်ထားထားတယ်ပေါ့နော
်2021ခုနှစ်မတ်လ9ရက်နေ့ကနေ13ရက်နေ့အတွင်းမှာဘန်ကောက်မြို့ဖာစီချာရောင်းမြို့နယ်ဘန်ခဲဈေးကဈေးသူဈေးသား4000ကျော်ကိုကိုဗစ်ကပ်ရောဂါပိုးစစ်ဆေးမှုပြုလုပ်ခဲ့ရမှာကိုဗစ်ကူးစက်ခံရသူလူနာ96ဦးတွေ့ရှိခဲ့ပြီးအဲ့ဒီထဲမှာမြန်မာနိုင်ငံသား39ဦးပါဝင်တယ်လို့ဆိုပါတယ်ဆက်လက်ပြီးဘန်ခဲဈေးအပါအဝင်ဘန်ကောက်မြို့အတွင်းကဈေးပေါင်း6ခုကိုလည်းကိုဗစ်စစ်ဆေးနေပါတယ်ကိုဗစ်ကူးစက်ခံရတဲ့သူအများစုကတော့ဈေးသူဈေးသားများဖြစ်ကြကြောင်းကိုလည်းထိုင်းသတင်းတွေမှာဖော်ပြကြပါတယ်ကိုဗစ်ရောဂါပိုးတွေ့ရှိသူ 28,000 ကျော်ရှိပြီးသေဆုံးသူ88ယောက်ရှိတဲ့ထိုင်းနိုင်ငံမှာတော့ကိုဗစ်ကပ်ရောဂါထိန်းချုပ်ရေးကိုတင်းတင်းကြပ်ကြပ်ကင်တွယ်နေပြီးအခုချိန်ထိမြန်မာတွေအပါအဝင်ရွှေ့ပြောင်းလုပ်သမားတွေဟာနေမြေကျော်ပြီးခရီးသွားလာခွင့်နဲ့ကန့်သတ်ခံရရဲဖြစ်ပါတယ်။စမုတ်စခွန်နဲ့စမုတ်ပရာဂန်စတဲ့မြန်မာနိုင်ငံသားအများစုကိုဗစ်ကပ်ရောဂါပိုးတွေ့ရှိခဲ့တဲ့နေရာတွေအပါအဝင်ထိုင်းမြန်မာနယ်စပ်နေရာတိုင်းမှာတော့ကိုဗစ်ထိန်းချုပ်ရေးဥပဒေအရမြန်မာနိုင်ငံသားတွေအနေနဲ့နေမြေဖြတ်ကျော်ခီးသွားလာခွင့်ကိုကန့်သတ်ခံထားရဆဲဖြစ်ပါရဲ့ရှင
် VOA American တန်ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်ဂျိုရုဖန်ယူမှုနဲ့လိုင်းတိုမီတာတို့အပြင်ကျွန်တော်တို့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာဖြစ်တဲ့bamis.voanews.com မှာလည်းကြည့်ရှုနိုင်နိုင်ပါတယ်။ဒီကျွန်တော်တို့ရဲ့ internet ဆာမျက်နှာကိုဝင်ကြည့်လို့မရရင်တခြားနောက်နီးလန်းတစ်ခုအနေနဲ့ siphon link ဖြစ်တဲ့ 8473748.info ဆိုတဲ့ web link ဆာကိုရိုက်ထည့်လိုက်တာနဲ့ကျွန်တော်တို့ VOA မြန်မာပိုင်းပင်မဆာမျက်နှာကိုရောက်ရှိနိုင်ပါတယ်။ 8473748.info ဖြစ်ပါတယ်။ဒါပြင်လူမှုကွန်ရက်ဆာမျက်နှာတွေဖြစ်တဲ့YouTube နဲ့ Twitter ဆာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ်။ VOA မြန်မာပိုင်း YouTube လိပ်စာက youtube.com/voabamese channel ဖြစ်ပါတယ်။စလုံးပေါင်းက voabamesechannel ဖြစ်ပါတယ်။ YouTube ဆာမျက်နှာကိုရောက်ပြီဆိုရင် VOA Bamese လို့ရိုက်ထည့်လိုက်ရင်လည်းကျမတို့ဆာမျက်နှာကိုရောက်နိုင်ပါတယ်။ Twitter မှာဆိုရင်တော့ twitter.com/voabamese ဖြစ်ပါတယ်။စလုံးပေါင်းကtwitter.com/voabamese ဖြစ်ပါတယ်။အသံနဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ခြင်းနဲ့ကျွန်တော် soundcloud.com/voabamese ဖြစ်ပါတယ်။ VOA American သံရုပ်သံနဲ့ Radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင
်။ VOA မြန်မာပိုင်းအစီအစဉ်တွေကိုမြို့တော်ဝါရှင်တန်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုတော့ဆန္ဒပြပွဲအတွင်းမှာအဖမ်းခံရပြီးတော့ပြန်လွတ်လာခဲ့တဲ့သတင်းတောက်တယောက်နဲ့ဆက်သွယ်မေးမြန်းထားတာကိုနားဆင်ကြရပါမယ်။သတင်းမီဒီယာသမားတွေအနေနဲ့ဆန္ဒပြပွဲနဲ့ဖြိုခွဲတဲ့အခြေအနေတွေကိုသတင်းရယူတာမှာမထင်မှတ်ပဲဖမ်းဆီးခံရမယ့်အရေးကိုရှောင်ရှားနိုင်ဖို့ပို့ပြီးတော့သတိထားဖို့လိုတယ်လို့မကြသေးခင်ကဖမ်းဆီးခံရပြီးတော့ပြန်လွတ်လာတဲ့အလွတ်သတင်းတောက်တူဖြစ်တဲ့ကိုတင့်မြတ်စောက VOA ကိုပြောပါတယ်။သူဖန်စီခံရတဲ့နေ့ကဖြစ်ပျက်ခဲ့သမျှနဲ့ကြုံတွေ့ခဲ့သမျှအကြောင်းကိုတော့ကိုကျော်ကျော်သိန်းကဆက်သွယ်မေးမြန်းထားပါတယ်ရှင်
။ကိုတင်းမြတ်စောဘေကင်းရန်ကင်းအိမ်ပြန်ရောက်လာတာတရားလို့ဝမ်းသာပါတယ်ဗျ။ဟိုနေကောင်းကျန်းမာပါတယ်နော်
။ကျန်းမာပါတယ်ဗျ
။ကိုတင်းမြတ်စောဒီဖြစ်တဲ့နေ့ကဘယ်လိုဘယ်နေရာမှာဘယ်ချိန်တုန်းကဘယ်လိုဖြစ်တယ်ဆိုတာလည်းအရင်ဆုံးအချင်းလေးရှင်းပြပေးပါလား
။ဟုတ်ကဲ့ကျွန်တော်ဟောပေါ့ဆယ်ရက်လေးလောက်ကနေတော့မှဒီ18ဝေးဆိုတာကျွန်တော်ဒီတာနဘုံပေါ့နော်။စီဗီလန်ဆိုတာရှိတယ်စီဗီလန်အခုစီဗီလန်18ခုလို့ခေါ်မှာပေါ့အဲ18ခုဒီလောက်ကနေစပ်ချိုးတယ်နေကြရတယ်ဆိုတော့ကျွန်တော်တို့ကဒီရက်ွက်ကလူတော်များအကုန်လုံးထွက်ကြတာပေါ့နော်အဲအဲ့လိုထွက်ကြတဲ့အချိန်မှာပဲသူတို့18ခုရဲ့တောင်းလျှောက်ကျောင်းရှိမှတ်တမ်းကျောင်းရှိမှတ်တမ်းအဲနေပြီးတော့ကေဟောင်းမှတ်တမ်းကေဟောင်းမှတ်တမ်းကနေတော့မှဒီသစ္စာဝေမှတ်တမ်းမြောက်ခင်အဲမှာတဲချောင်းလန်းဆိုတဲ့နေရာမှာသူတို့ဖြူတဲ့အချိန်မှာပေါ့ဖြူတဲ့အချိန်မှာအဲသူတို့ဟိုဘက်အုပ်စုကနေ Bido matara leh cima, di bawah sana dia bido dua leh, di bawah sini leh cima. Tu anak apa pun bido mah, belum pasti ni ni leh sama dia.
So lo kudu ni zoga di cima di sana dia ni leh cini, nak dapat ke sedan leh cika pukul macam ni, rari gua kudu ni zoga di Facebook live jai bido lu ni apa?
Jono itu fun kau dah.
Okay, so adi cima, cete cima, kudu ni zoga la sa bido wimpana ni bido.
อะไรเช่นนี้เลยยังเปลี่ยนเปลี่ยนแปลงไปบ้างก็รู้เพี้ยนเลยจนว่าอะไรที่ว่าบอกสิเป็นแล้วเนี่ยที่เจ้าชาวนาเราก็อะไรอะไรยันเป็นมาบอกยันเป็นมาจนว่าลงเงี้ยเช่นเอาเงินในดวงมาเอาไปเงินอะไรเลยลูกจะทิ้งไปจนว่าเอาเช่นมาสูงเช่นเนาะตัวชาติอะไรเยอะๆก็เอามาเช่นมาสร้างเนี่ยบอกสร้างเนี่ยไอ้ยาวไปเมนี่เช่นมาตัวเอาไปเงินบอกจนว่าเยอะแยะขนาดนี้แล้วโอ้จนว่ามาว่าจิตเช็ดมาว่าอะไรก็
เราดีเอ็กโบ้เอ็กโบ้อะไรแล้วมาวันนั้นที่เนี่ยใช่ไหมนักการเงินเราเยอะตรงนี้เราก็เอาไปเอาไปเลยเอาเลยเอาไปเยอะมินทันมินทันมินทันส่วนมาบอกดีแต่เนี่ยตรงนี้เราจะเล่าดูอันนี้ยังจะไปดูมาทางไหนนะอืมที่จะงาเป็นมันอะไรจะนอนเล่ามาไม่เอาสู้ละเราว่าจีบเลยเอาเออว่าจีนว่าเสียที่เราไปสู้ยังไม่สู้อย่างอืมจอดีเราจีนว่าปีหน้ามาเกาหลีเราต้องสู้เช่นเนาะดีอยู่
ที่ไทยก็เพื่อเนี่ยดูดีเอาลำดีดูสโลว์เช่นเนาะที่ปองที่บินออกมาดีรูปแบบสิ่งของว่าเลยอย่างเดียวตัวเราจีเสกเชื่อเราเลยดูใช่ไหมอืมโอเคอันนี้มากูที่มาสู่ทางการท้าบีโร่ภาษาที่จะเล่นไปใจดันเนี่ยดาร์ร็อกขันเลยอะไรแบบนั้นตอนนั้นในใจดาร์ร็อกยังไม่ใจดาร์ร็อกตาลีจีโน่เนี่ยบางวันไอ้บินออกมาตรงเนี่ยตรงนี้เอาล่ะกองนี้เดี๋ยวสุดทางไงนะใจดันเนี่ยดาร์ร็อกลุกยาเลยบอกดีช่วยเยียร์ยาตาเลยช่วยดูดีจ้าเราเลยบอกส
ခေါ်သွားလဲ
အဲအဲ့ရနေကြောင်းမှာကျွန်တော်တို့ကလက်တလောအမှအကုန်လုံးစုစုဆိုတော့ကျွန်တော်တို့ဒီထောင်ကားတွေရွေးတင်နေကြမှာပေါ့အဓိကထောင်ကားထဲမှာကလည်းလူကထည့်လို့မရဘူးကထောင်ကားထဲမှာအဓိကသူတို့ထည့်ရတာဆိုင်ကြီးတွေစပိန်တွေပေါ့ဒီလမ်းမှာတွေ့တဲ့များပစ္စည်းအကုန်လုံးကဒီထောင်ကားထဲမှာထည့်ရတာကြအ
င်း
အဲကျွန်တော်ခေါ်လဲအဲ့ဒီမှာပေါ့တို့ကဒီဟိုထောင်ကားပေါ်မရောက်မှာပဲကျွန်တော်ရဲ့ပစ္စည်းတွေဟိုလည်းရှိသွားတယ်ဗျယူပြီးတော့မှကျွန်တော်တို့ကိုအဲ့ဒီထောင်ကားပေါ်ကျွန်တော်တို့ကလော့ရဲကျွန်တော်တို့ကဘယ်နှယောက်ဖမ်းလို့ဖမ်းလို့မရှိလဲကျွန်တော်တို့ကအဲ့ဒီမှာ၄-၆ယောက်လောက်ကိုဒီမျိုးနဲ့အထွေမျိုးကိုခေါ်ရတယ်ဗျ
ဟုတ်၄-၆ယောက်လောက်ကိုတင်းနေစောနဲ့တူတူ၄-၆ယောက်ပေါ့
ဟုတ်ကဲ့ဗျအဲ့ဒီမှ၄-၆ယောက်လောက်ခေါ်ပြီးတော့မှနောက်ထောင်ကားတကားကနေလူအလုံးပေါင်းလိုက်တော့ကျွန်တော်တို့ဟိုလောက်ဖြစ်သွား24ယောက်လောက်ဖြစ်သွားပြီ
ဟုတ်ပြီ
24ယောက်ဖြစ်လဲဖြစ်သွားတော့ဟောပေါ့သူကဒီအသက်မပြည့်တဲ့ကလေးတွေကိုပြန်ပြီးတော့ခွဲထုတ်လိုက်တော့ဒီဟိုလောက်ပဲကျွန်တော်တို့ကကျွန်တော်တို့ကအလုံးပေါင်းကိုဒီ16ပြည့်ထက်တာ12ယောက်ကျော်လောက်ပဲကျွန်တော်ဗျ
အဲ့ဒီရနေပြီတော့
အဲကျွန်တော်တို့အားနေပြီးတော့မှအဲဒီဒီလောလောဆယ်ကတော့ကျွန်တော်တို့အဲ့ဒီမှာပဲထားတဲ့ချိန်မှာဒီချိုးလူတွေကတော့ကျွန်တော်တို့ဒီဖန်ဆီးကြရတယ်ကျွန်တော်ပြေးဖို့ဆိုတော့မှဒီ GEC အဲဒီ GEC လောက်ခေါ်မှာပေါ့အဲ့ရှေ့ကနေရောမှအဲဟိုလာရောက်တောင်းဆိုတော့လဲတို့တွေကကိုဘက်ထိတ်ကိုလိုက်ပြလိုက်ဒီဘက်ထိတ်ကိုပြလိုက်နေအဲ့မှာတော်တော်များများလည်းတော်တော်များဖောက်ပြီးတော့မှပြင်ပေးခဲ့ရခဲ့ပါလေဗျာဟု
တ်အဲ့ဒါကဥချိုရီမူယုံနဲ့မှာပေါ့ဟလား
ဟုတ်ကဲ့ကျွန်တော်တို့အထွေထွေမြုံနေမှာပါတော်တော်ကိုပြောနေအထွေထွေဟုတ်ကဲ့ဆို
တော့ကိုတိမဲ့စောတို့ကိုစစ်တာစီတာမိတာမြန်းတာရောရှိတလားဒီတိုင်းပဲထဲထဲမှာထည့်ထားလိုက်တာပဲလား
အဲကျွန်တော်တို့လောရရတော့နံပါတ်စင်းကောက်ပြီးတော့မှကျွန်တော်တို့အဲထောင်ကားပေါ်မှာပဲထားပြီးတော့နည်းနည်းညီတက်တော့မှာပဲကျွန်တော်တို့ဟိုတော်တော်ကနေတော့ကျွန်တော်မြောက်တကုံကော်မရှင်ရုံးတစ်ခုနဲ့အဲဒီမဝတ္တလမ်းဆောင်တာကအဲကော်မရှင်ရုံးတစ်ခုမှာခဏခေါ်သွားပြီးတော့အဲမဝတ္တမှာမှဒီသူ့လမ်းပေါ်ကဟိုစနပြတဲ့ကဲမှာပေါဝင်ခြင်းမရှိဘဲနဲ့ဒီလမ်းပေါ်ကနေတော့မှလမ်းမကြီးရောက်လာတဲ့ကလေးနောက်ထပ်ဟို၄-၆ယောက်၇ယောက်နီးပါးလောက်ကိုသူတို့ကအဲ့ပုံပြင်တင်လေးတယ်ဗျပြင်တင်ပြီးတော့မှကျွန်တော်တို့ဒီဟိုအဲပြင်တင်ပြီးတော့မှနည်းနည်းကြာပြီးညနေပိုင်းလောက်ကြာတော့မှကျွန်တော်တို့ကိုဟိုရှစ်ပီတာကလဆအာလေးဖြစ်မဲ့စမှုအင်ညာတိုင်းလေးတို့ဗျအဲ့ကိုခေါ်ပါပါဘူ
းဩစစ်တပ်ဝင်ပေါ့ဟလား
ဟုတ်ကဲ့ခင်ဗျအရှိအင်ညာတပ်ပေါ့ဟုတ်ကဲ့
ဟုတ်ကဲ့ဟုတ်ကဲ့ဆိုတော့အဲ့ထဲရောက်သွားတော့ရောကိုတင်းတော့ဆိုတော့ဆက်ဖြစ်တယ်လေအဲ့ဒီမှာ
အဲအဲ့ထဲရောက်သွားတော့ကျွန်တော်တို့အရင်ဆုံးဒီပေါ့ဟိုစစ်ချက်တွေယူကြတယ်ဟု
တ်စစ်ချက်ယူတာကစစ်တပ်ကယူတာလားရဲရယူတာလား
အဲတတိကတော့ကျွန်တော်ရဲတွေကကျွန်တော်စစ်ချက်ယူပါတယ
်ဟုတ်ဟုတ်ဆိုတော့ဘာတွေမေးတယ်လဲ
ဟုတ်ရဲတွေကစစ်
ချက်ဆိုတော့ဘာတွေဖြေရတယ်လဲ
အတိအကျနာမည်တွေနဲ့ကျွန်တော်တို့အဲအနေကဘာလုပ်နေတာလဲဘယ်မှာရှိကြလဲအဲ့လိုမျိုးဟာမျိုးတွေပဲအတိအကျတော့မေးပြီးတော့စစ်ချက်ယူပါတယ်
အဲ့လိုမေးတဲ့မြန်တဲ့နေရာမှာရောအေးစစ်စစ်ပဲလားချင်းချောက်တာတို့ရိုက်နှက်တာတို့ရှိသေးလား
ကျွန်တော်တို့အဲ့ဒီဟိုဟာမျိုးမှာတော့အဲ့ဒီဒီဟိုဟာရဲရီမီးတဲ့နေရာမျိုးမှာတော့တိတ်ဟိုဟာပေါ့ကျွန်တော်တို့ဒီလူအုပ်ကြားထဲမှာပဲသူတို့မီးတော့တိတ်ပြီးတော့အဲ့လိုမျိုးချင်းချောက်တာပြတာမရှိပါဘူးအဲပထမတည့်ရက်ကတော့ဒီပထမတည့်ရက်ရောက်ချင်းညမှာတော့အဲ့ဒီအဲဒါပထမတစ်ခါဆစ်ဆေးလိုက်တယ်ပေါ့အဲ့လိုမျိုးပေါ့ဒီဟိုသူရဲရင်ဟာလဲဟိုလောက်ရှိမှာပေါ့အယောက်20လောက်ကိုသူတို့ခုတစ်ယောက်တစ်လုံးကြီးယူလာပြီးတော့မှဒီမီးခဲ့တယ်အဲ့နေရာတော့မီးခဲ့တာကျွန်တော်မြောက်ကလာပေါ့အလုံးအပါဝင်ဆိုရင်ဟိုလောက်ရှိမြောက်ကလာလူလေးရှိတော့အယောက်100ကျော်ကျော်လောက်ပေါ့နေရာမျိုးပါလောက်ကိုအဲ့လိုမျိုးတော့ဆက်ပညာလုံးဆက်တာပေါ့ဗျ။အဲအဲ့လိုဆက်ပြီးတော့မှကျွန်တော်တို့ဒီတမင်းတွေကျွန်တော်တမင်းတွေယူလာဖို့ဘူးလေးနဲ့အဲအဲ့ဒါကျွန်တော်ညနဲ့လက်တော့မှပဲပေါ့။ကြာသွားတော့ရောက်နေရတော့ဆိုတော့အဲအဲ့ကြတော့မှတမင်းစားပြီးတော့မှနောက်နေ့ကြာတော့မှပဲသူတို့ခေါ်လာတော့အရဝိဇ္ဇာပြန်ဖြစ်တယ်လို့ခေါ်တာပေါ့ဗျ။အ
င
်းအရဝိဇ္ဇာပြန်ဖြစ်တယ်လို့ခေါ်ပြီးတော့အဲအရဝိဇ္ဇာပဲကျွန်တော်တို့ဟိုထပ်ပြီးတော့မှဟိုပထမဆက်စီချင်တဲ့ညီပေါ့ပြန်ဖြစ်ကြတယ်။ကျွန်တော်ကတော့အဲ့နှစ်ခါပဲမိတယ်။ဟိုတချို့အဲ့မှာကိုကိုကြီးစတဲ့လူတွေကျွန်တော်မေးမြန်းဒီလောက်ကတော့စစ်တပ်ကတယောက်ပဲရဲနှစ်ယောက်ပဲကနေတော့မှဟိုတယောက်တယောက်ချင်းနာမည်စာရွက်နဲ့ကိုကိုပြီးတော့မှပြည်နယ်စစ်တပ်လို့ပြောရကြဟုတ
်အဲ့တော့အဲ့ဒါကကိုတင်းမြတ်ဆိုဟိုလူတွေအားလုံးကိုစုထားတာပေါ့သူကတိကျအခန်းနေပါတယ်တော့မရှိဘူ
းမရှိဘူးခင်ဗျာကျွန်တော်တို့အဲ့ဒီမှာဒါဟိုပေါ့ဒီယောက်ျားလေးဆိုယောက်ျားလေးဒီမှာကောင်ပေါ့သူတို့ကတော့ခေါ်တာကတော့စစ်ထောင်လို့ခေါ်တာပဲဗျဟုတ
်ဟ
ိုယောက်ျားလေးကလည်းခေါ်တခေါ်ပေါ့မိန်းကလေးကလည်းတခေါ်မဟုတ်
မင်းကလေးရောဘလောက်လောက်ရှိတယ်လို့ကိုတမဲဆိုတွေ့ရလဲ
မင်းကလေးကလည်းကျွန်တော်ဟိုကပြောလို့ဟိုကတရားကြုံမယ်ကြာအဲ့ဒီရောကျွန်တော်တို့ကမင်းကလေးကတိတ်မမြင်ရဘူးဒီဟိုဘက်အဆောင်ပြတ်သွားပါလေ
ဟုတ်ကဲ့ရွယ်တွေကရောဘယ်ရွယ်တွေအများစုလဲ
ရွယ်ကတော့ကျွန်တော်တို့ဟိုပေါ့ဒီအသက်40အထက်ကလည်းနည်းနည်းပါပဲဆရာဟိုဒီအသက်30ကလည်းပါတယ်ဒါပေမဲ့အဓိကဒီ30အောက်ကပိုများပါဗျာ
လူငယ်တွေပိုများတာပေါ့နော်
ကျင်းရည်ပုံများပါတယ်ဟု
တ်ဆိုတော့အဲ့ဒီမှာနေရတဲ့ရက်တွေအတွင်းမှာစစ်ဆေးတဲ့ကာလပြီးသွားတဲ့အချိန်ကြတော့ရောကိုသိမဲ့ဆိုလို့ဘယ်လိုနေရလဲ
အဲကျွန်တော်တို့ဒီစစ်ဆေးပြီးတာနဲ့ပဲကျွန်တော်တို့ဒီပေါ်ညပေါ့ညစစ်ဆေးပြီးတာနဲ့နောက်နေ့ညနေကျတော့ပြန်လွတ်ပေးလိုက်ပါတယ်ဒီဟိုအဓိကဒီ one yes ကားတွေဟုတ်ကဲ့
ညနေခဲ့ရတာပေါ့နော
်ဟုတ်ကဲ့ညပါဟုတ်ကဲ့
အကုန်လုံးကိုပြန်လွတ်ပေးတာလားကြံခဲ့တဲ့လူရှိသေးလား
အဲကျွန်တော်တို့ကဟိုပေါ့ဒီလိုတချို့ကြတော့သူတို့ပြောတာကစကားကြတော့အုပ်စုကိုနှစ်စုတော့ခွဲလိုက်ပြီးတချို့ကြတော့လည်းသူတို့ကဒီတရားဆွဲဖို့အတွက်တစ်ဖွဲ့ဖို့တရားဆွဲမဲ့လူကတတ်ပေါ့တရားမဆွဲတဲ့လူမျိုးကြတော့ပြန်လွတ်တယ်လို့လူမျိုးကြားရက
ြကိုတင်းမြတ်စောကိုသူတို့ကတရင်းမီဒီယာသမားလို့တည်သလား
မပြီးပါဘူးဟုတ်ကဲ့
အော်ဟုတ်ပြီကိုတင်းမြတ်စောကဒါတာမန်လူတယောက်အနေနဲ့ပဲခေါ်သွားတာပေါ့နော
်ဟုတ်ကဲ့ဟုတ်ဟုတ
်ဆိုတော့ဒီကိုသိမဲ့ဆိုအတွေ့အကြုံတစ်ခုလို့အပေါ်မှာဘယ်လိုမျိုးခံစားရသလဲဘယ်လိုမျိုးအတွေ့ရသလဲ
ကျွန်တော်ကတော့အပြရတော့ဒီတစ်ခုလို့မှာတော့ရလို့ဆရာတော့ကျွန်တော်တို့ဒီရောက်ခဲ့တဲ့နေရာကတော့နည်းနည်းအဖြစ်မိသွားတယ်လို့ပဲကျွန်တော်ထင်ပါတယ်အရင်ကြီးတော့လည်းကျွန်တော်ကလည်းအဲ့အဖြစ်ကြီးအများကြီးမခံနိုင်ရတော့တိတ်ပြီးတော့ဟိုပေါ့ဘယ်လိုပြောမလဲဆိုဒီအဲ့လိုပြောပြရတဲ့ဆိုတော့တိတ်တော့ပြောရနည်းနည်းတော့ခက်တယ်ကြာကျွန်တော်လည်းအဲ့လိုအခုတည်းကစဉ်းစားပဲအဲ့လိုပဲရှိနေတ
ယ်ဟုတ်ဟုတ်ကဲ့ဆိုကိုတင်းနေဆိုရတဲ့တန်ရာကိုရောသူတို့ဈေးထည့်ပေးတာပြုပေးတာလောက်တလားအခုရောပျောက်ပြီလားတက်တာပြီ
အဲတက်တာပါပဲကျွန်တော်ကတော့ဟိုကောအဲ့လိုဝင်ကတော့ကျွန်တော်ရှက်ထိပြီးတော့ဒီတိတ်မဖြစ်ပဲနဲ့ဒီသူကဟိုရောင်းတော့ဖြစ်ပြီးတော့မှပြီးတော့မှဟိုနည်းနည်းလွတ်လာတဲ့နောက်ပိုင်းကျတော့မှသူကအနာလေးပုံစံအနာလေးတက်တာလောက်ပဲရှိတယ်ဒီချို့လူတွေကျတော့အမှခေါင်းတိပါတင်းရဲ့လုပ်တဲ့လူတွေတော်တော်များများတော့သူတို့အဲ့ဒီမှာဆရာဝန်ကလည်းလာခေါ်ပြီးတော့မှဈေးထည့်မှာဈေးထည့်မှာလို့ထည့်ပေးရတယ်ကျွန်တော်ကတော့တော့မထည့်လိုက်တော့ဘူး
ဟုတ်ကဲ့ဆိုတော့ကိုသိမဲ့ဆိုနဲ့တူတူပါသွားတဲ့ထဲမှာတော့အဲ့ဒီနေရာကိုပို့တယ်ဆိုတဲ့ထဲမှာတော့အရန်ကြီးဟိုဒဏ်ရာစိုးစိုးရွာရထားတဲ့လူမရှိဘူးပေါ့နော
်အဲသူတို့အရန်ကြီးဒဏ်စိုးဝါရထားလို့ရှိရင်တော့အဲ့ဒါမခေါ်ခဲ့ဘူးကြဟိုနည်းနည်းခေါင်းတိပါစီအဲ့လိုတွေးတဲ့တန်ရုံလေးတွေကြတော့ဒဏ်ပါတော့ရောက်လာတာရှိတယ်သူတို့ကညာဘက်လူငယ်ကြီးကင်းသမားတွေညာလိုက်ကြအဲ့လိုကြည့်ရလေကကျွန်တော်ထားရတဲ့ချိန်ကျရင်သူကတချို့ညာဘက်ကြီးမနေ့၄နာရီလောက်ရောက်လာရောက်လာတာအဲ့လိုမျိုး၄၅၈ယောက်ဆိုရင်အဲ့လိုမျိုးပေါ့နော်ဟုတ်
ဟုတ်
ကဲ့ရောက်ရောက်လာပါလေဗျဟုတ်
ဟုတ်ကဲ့ဟုတ်ကဲ့ဆိုတော့အခုကိုသိမြတ်စောကိုခေါ်ဖမ်းတဲ့ချိန်တုန်းကပစ္စည်းပစ္စည်းတွေကိုပဲပစ္စည်းပစ္စည်းတွေရောပြန်ရသလားအကုန်လုံ
းအဲကျွန်တော်တခုမှပြန်မရ
ဘူးပါရပါသွားလေ
ကျွန်တော်ပါသွားတာဒီထုံးရဲ့ဒီဘောဒီကျွန်တော်ဖတ်တန်ကြီးကျွန်တော်လက်ကန်ထုံးရဲ့ဒီဟိုပတ်စံအိတ်တို့နိုင်တို့ပြီးတော့ကျွန်တော်လွယ်ခဲ့လွယ်အိတ်လေးရာပစာပြန်မရဘူးဆို
တော့အတာတွေကသူကမှတ်တမ်းမှတ်ရနဲ့တိန်းလာလားဒီလိုပဲယူသွားလိုက်တာလား
အဲကျွန်တော်ပထမဆုံးဖုန်းကတော့ကျွန်တော်ပထမဥုံကကျွန်တော်အဲ့လိုမျိုးဖန်ကြီးထိုင်ခိုင်းတာပြီးရိုက်နေပြီးတော့မဖုန်းကတော့ဆွဲလုပါတယ်ဗျ။အဲကျန်တဲ့ဥစ္စာတွေကြတော့ကျွန်တော်အချုပ်ကားပေါ်ရောက်တော့ချွတ်ဆိုတော့မှအဲ့ဒီကူတဲ့ဟုတ်အဲ့ဒီဒီအဓိကတော့ဒီတောင်တော်ဝင်ရက်စကန်ရမယ်ချွတ်ထက်သွားပါတယ်ဗျ။
ဆိုတော့ဒါကဘယ်လိုခေါ်မလဲမှတ်တမ်းမှတ်ရနဲ့နာမည်နဲ့တိတိချာချာသိသိတဲ့ပုံစံမျိုးမဟုတ်ဘူးပေါ့
မဟုတ်ပါဘူး။
ယူသွားတာ
အဲ့လိုအလင်းပြင်းတယ်လို့ပဲအကုန်လုံးသိနေမှာဟုတ်
ဆိုတော့ကိုသူတည်းမဲ့ဆိုဖြစ်တဲ့အချိန်မှာကိုကိုတိုင်ဘလောက်စိုးရင်ဈေးရှိတယ်လဲ
ကျွန်တော်ကတော့ဟိုကျွန်တော်တို့ကျတော့လည်းနည်းနည်းဟိုသိတော့စိုးရင်ဈေးကြီးဆိုတာတော့အော်ပါသွားပြီဆိုတော့လည်းပါသွားတယ်ဆိုတော့ပုံစံမျိုးနဲ့တော့ကြည့်ချက်ပြီးတော့ဘောကတော့မပေါ့ပဲဆိုတော့ကျွန်တော်စိတ်ကမွေးလိုက်တော့မွေးလိုက်ပြီးတော့တချို့ကလေးတွေပါညာကျတော့နည်းနည်းဖိလို့ရှားရည်ကြအဆင်မပြေနဲ့ပါညာပေါ့ကျွန်တော်တို့လည်းအဲ့လိုပေါ့ကိုကပဲနည်းနည်းပါထိုင်တိုင်းပြောပြပြပြောပါပဲသွားကြသွားပြလိုက်သွားတော့ပေါ့ဗျဟုတ်
ဟုတ်ကဲ့ဒီအဖြစ်ပြက်ကနေပြီးတော့ကိုသိမြတ်စွာကိုယ်တိုင်သင်ငန်းစာယူလို့ရမယ်ဆိုရင်ဘယ်လိုသင်ငန်းစာမျိုးရရလို့ခန်းစားမိလဲ
ကျွန်တော်ကတော့အဓိကတော့ဟိုဘယ်လိုခေါ်မလဲကျွန်တော်တို့နည်းနည်းလေးတတိယလို့ဖြစ်သွားတယ်လို့ပဲကျွန်တော်တော့ထင်တယ်။ဘာလို့ဆိုတော့ဒီကိုရက်ကွက်ကိုယ်စုံမှယုံကြည်စိတ်ချမိရနေမှာပါနော်။ကျွန်တော်တို့အားလုံးစနာပြသူတွေကလည်းနည်းနည်းနေပါသွားတဲ့အချိန်မှာသူတို့ကအဓိကတော့သူတို့မှတစ်ခုခုခင်းရသွားပြီးတော့မှဒီကနေ့ဝင်လို့လွယ်တယ်သူတို့ကဝင်လာပြီးတော့မှအရှင်းအောင်ညဖန်းနိုင်ဖန်းနိုင်တာဗျအဓိကအဲ့လိုမျိုးပါဘယ်ကျွန်တော်နည်းနည်းကြီးဆိုင်ဖို့လိုရတယ်ဗ
ျဟောအခုလို့ဖြစ်ပြီးတဲ့နောက်မှာရောကိုသိမြတ်စွာကိုလုံးခဲ့တဲ့အလုပ်ကိုဆက်ပြီးတော့လုပ်ဦးမလား
ဒါကျွန်တော်တို့ကတော့ဒါဆက်ရှောက်ရမှာပါဗျဟုတ
်နောက်ပြီးတော့အခုဆိုရင်ဟလာတည်င်းသမားတွေကနှစ်ဖက်စလုံးရဲ့ NDA ရှိတယ်လို့ဖြစ်နေတယ်ဟလာစစ်တပ်နဲ့ရဲဘက်ကလည်းပဲတည်င်းသမားဆိုရင်ဒါအတွေ့အကြုံတင်နိုင်ဒါမဆိုင်လို့တော့ပြောရမယ်ထင်တယ်နော်တစ်ဖက်မှာလည်းပဲဟလာလူတွေကြားထဲမှာလည်းပဲစနပ်ပြတ်သူတွေကြားထဲမှာလည်းပဲဟလာဒလန်ဆိုတဲ့ဟိုတန်တရားနဲ့စိုးရင်စိတ်ပေါ့နော်ဒီလူကဒလန်လားဆိုတဲ့တန်တရားနဲ့စိုးရင်စိတ်အမြင်နေရှိနေတာလည်းပဲကျွန်တော်တို့ကြားထားရတော့ကိုသိမြတ်စွာသတင်းသမားတွေအတွက်ဒီလိုမျိုးဟလာဒလန်လူအမြင်ခံရမဲ့အခြေအနေမျိုးဘယ်လိုရှောင်ရှားနေတယ်လဲအဲ့ဒီလိုမျိုးအမြင်မျိုးရှိနေတဲ့လူတွေကိုရောကိုသိမြတ်စွာဘယ်လိုပြောချင်လဲ
အဓိကတော့ဒီသတင်းသမားဆိုတာကတော့ဒီတော်တော်များကျွန်တော်တို့အရင်ဆုံးကတော့ဒီလိုလက်တဲ့ရင်းလို့ရှင်တို့ကလည်းအချင်းကြီးပြေးမယ်အခုနောက်ပိုင်းကျတော့လူတွေရတဲ့ဒီကျောင်းတယောက်ကအမိနေဆောင်းလာပြီးကြောက်စိတ်တွေဝင်လာတာပေါ့ကျွန်တော်တင်ရတော့ဒီတင်းလုံးအဲ့ဒီနေကတော့ကိုတက်ဆိုင်တဲ့မျိုးနဲ့မှာပဲအရင်ဆုံးတို့မိတ်ဆက်ပြီးတော့ပါမယ်နေထိုင်ကောင်းမလားပေါ့ဒီသူရှားထဲမှာတော့နော်အဲကျွန်တော်ကတော့အဲ့လိုမျိုးကိုနဲ့ရင်းနှီးရဲ့ရက်ွက်လောက်မှာတရင်ယူတာမျိုးကိုကောင်းမယ်လို့တော့ကျွန်တော်ထင်တယ
်
အဲဒါပေမဲ့တချို့ကျတော့ဒါကြီးကလည်းမဖြစ်တော့မဖြစ်နိုင်ဘူးပေါ့ဗျာဟိုအစီအစဉ်ဆိုတော့တော့လောက်ကန်နေကြတာပဲကျွန်တော်လည်းတော်တော်များဟိုမှာတွေ့ပါတယ်ဆိုရင်တော့ပုံမှန်အ
ဲ
တို့တရင်ယူနေကြတယ်ဟိုတချို့ကဟိုအထင်ကြီးလွဲတာကြောင့်အလုံးကတို့တော်မှာတရင်မယူနိုင်တဲ့အနေအထားမှာတရားမှရှိပါ
တယ်ဟုတ်တယ်ဆိုတော့နောက်တစ်ခုက live လွှင့်တာမလွှင့်တာနဲ့ပတ်သက်လို့ရောအခုက live လွှင့်နေဆိုရင် NDA များတယ် live မလွှင့်ပါနဲ့ဆိုပြီးတော့ပြောတာမျိုးတွေလည်းရှိတဲ့အခါကျတော့အဲ့ဒီအပေါ်မှာရောကိုသိမြတ်စွာဘလို့ကိုကိုယ်တိုင်ဘလို့သဘောရလဲ
ကျွန်တော်တို့ကတော့ဟိုအဓိကလောကတော့ live တော့လွှင့်နေတယ်ဗျာ။ဘာကြောင့်လဲဆိုတော့ live လွှင့်နေဆိုလို့ရှိရင်တော်တော်များများအခုကဘလို့ဖြစ်နေလဲ။နောက်ဆုံးညဘယ်ဘယ်ဘယ်ဝဘယ်ညမှာပါလဲဆိုတာဒီ live လွှင့်တော့မှပဲသိနိုင်မယ်ဗျာ။ဟိုအဓိကတော့ကိုခဏပြသူတွေပုံပေါ်တဲ့နေရာမှာ live မလွှင့်ဖို့လောက်ပဲလိုတာလေ။ဟိုအဓိကတော့တကယ်တကယ်အဲ့လိုအထိတေုံကိုနေနေနိုင်တဲ့နေနေတဲ့အချိန်မျိုးမှာကျွန်တော် live လွှင့်တဲ့လို့မှပဲကျွန်တော်တို့ကဘလူပါဝါရခေါက်ကတရင်သမားဆိုလို့ရှိရင်လည်း live လွှင့်နေလို့ရှိရင်အခုလိုကျွန်တော်တို့ကဆိုလို့ရှိရင်တော်တော်များကကျွန်တော်ဆိုရဲနောက်ဘုံဘာကျွန်တော်လွင်နေလွင်လာတော့မှကျွန်တော် like ကြသွားပြီဆိုတော့ဟာသူတော့ပြဿနာတစ်ခုဖြစ်နေပြီဆိုတော့အကောင်လုံးကသိပြီးတော့မှကိုယ်ရဘက်ကမဖြစ်တယ်မဖြစ်တယ်ဆိုတော့ဟိုသိနိုင်တယ်လို့ထင်နေတယ်ဟုတ
်ဟုတ်ကဲ့တည်င်းသမားတယောက်အနေနဲ့လက်ရှိရင်ဆိုင်နေရတဲ့တွေ့ကြုံနေရတဲ့အခြေအနေတစ်ရက်လုံးပေါ်မှာခြုံပြီးတော့ပြောမယ်ဆိုရင်ကိုသိမြတ်စွာဘယ်လိုခံစားမိကြလဲ
ကျွန်တော်ကတော့ဘယ်လိုလဲဆိုတော့အဓိကတော့မတရားမှုပေါ့အဓိကတော့ကျွန်တော်ပြောမယ်ဆိုတော့မတရားမှုတစ်ခုပဲကျွန်တော်တို့ကဆက်လက်ပြင်ရမှာပဲလို့ကျွန်တော်မြင်တာဒါလုံးဝဒါလူတိုင်းအားလုံးလည်းဒီထဲမှာသိနေတဲ့အရာပါပဲကိုဟုတ
်ဟုတ်ကဲ့ကိုသိမြတ်စွာကျေးဇူးအများကြီးတင်ပါတယ်ဆက်လက်ပြီးတော့
ဟုတ်ကဲ့ကို
ကျင်းကျင်းနဲ့လှူဆောင်ကြတာလေလှူဆောင်နိုင်ပါစေလို့ဆန္ဒပြုပါတယ
်ဟုတ်ကဲ့ကိုကျွန်တော်ကျေးဇူးတင်ပါတယ်ကိုတို့လည်းပြင်ကျင်းသွားနေအလုပ်တွေလုပ်နိုင်ပါမယ်ကိုဟုတ်ကဲ့
ကျေးဇူးတင်ပါတယ်ဗျာ
ကိုကျော်ကျော်တင်ဆက်တွေ့မေးမြန်းထားတာပါရှင်VOE American တန်ရဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးတော့ဝေဖန်အကြံပေးခြင်းတဲ့ဆိုရင် VOE ရဲ့ email လိပ်စာက burmese@voenews.com ဖြစ်ပါတယ်။အခုဆက်ပြီးတော့ American နိုင်ငံရေးအစီအစဉ်ကိုအလှည့်ပေးကြရအောင်ပါ။ကိုအောင်အောင်စီစဉ်တင်ဆက်ပေးထားပါတယ်ရှင
်။သမရဂျိုးဘိုင်ဒန်နဲ့ဒုသမရကမလာဟဲရစ်တို့ဟာ help is here ဆိုတဲ့အစီအစဉ်နဲ့ American တလောလူလူနဲ့တွေ့ဆုံမှုခီးထွက်နေကြပါတယ်။လွန်ခဲ့တဲ့သတင်းပတ်ကလက်မှတ်ရေးထိုးတည်ပြခဲ့တဲ့ $1.9 trillion စီးပွားရေးထောက်ကူပြုအစီအစဉ်ကိုလူလူအကြားရှင်းလင်းပြောကြားဖို့ခီးထွက်လာခဲ့ကြတာပါ။ဒီအကူအညီပေးရေးအစီအစဉ်အရ American တော်တော်များများအနေနဲ့ တယောက်ကိုဒေါ်လာ1400ရမှာဖြစ်ပြီးအမေရိကန်တွေပေးဆောင်ထားတဲ့အခွန်ငွေတွေကနေကလေးတယောက်အတွက်ဒေါ်လာ3600ပြန်ရရှိမှာဖြစ်တာကြောင့်ဒါဟာဆယ်စုနှစ်တွေအတွင်းစင်ရင်မွေးတည်မှုတိုက်ဖြတ်ရေးကြိုးပမ်းချက်ကြီးတစ်ခုဖြစ်တယ်လို့ဆိုပါတယ်ဒါပေမဲ့လည်းဒီအစီအစဉ်ဟာအစမတန်ဖောင်းပွားပြီးတော့ဥပြည့်ချက်ရေးရာမရှိတာကြောင့်ဆိုပြီး Republican တွေကထောက်ခံမဲမပေးခဲ့ပါဘူး Wyoming Republican Senator Matt John Barrasso က
Republicans want to make sure people get shots in the arms, kids get back to school.
Republicans ne phit se jin na ga ga kwe zee ri thu pin nai mu, klei ri chaung pyan tet nai mu ne, du ri lu ngan kwin pyan win nai mu ba. Democrat di ga chong ni ya de bian de ye bo, a myat thau phu lou ni da ko chinaw lu ga lat ma khan nai ma u.
Democrat de bek ga le di si bwa ye thauk ku pyu season bo, American a mya su wa thauk khan ja de lo pyan le chi pa wa de. CNN သတင်းဌာနရဲ့စစ်တမ်းတစ်ခုအရသဘောထားပေးသူ68ရာခိုင်နှုန်းဟာထောက်ခံကြတယ်လို့ဆိုပါတယ်ဝါရှင်တန်မှာသာ Republican တွေရဲ့ထောက်ခံမှုမရခဲ့တာလို့ Democrat အောက်လွှတ်တော်လူများစုခေါင်းဆောင် Nancy Pelosi ကပြောပါတယ
် You can be sure that all of their states and communities
အဲဒီကိုယ်စားလှယ်တွေကိုကိုစားပြုတဲ့ပြည်နယ်နဲ့လူမှုအတိုင်းဝန်းကဒီအစီအစဉ်ကနေအကျိုးခံစားကြရမှာပါအဲဒီသူတွေကဘာမှမကြင်မနက်ပြောနေကြမှာမဟုတ်ပါဘူး
ဒီတော့တွင်ဝါရှင်တန်မှာနေဆက်ဖြတ်ကျော်ဝင်ရောက်ဖို့ကြိုးစားကြသူတွေအရေးဘလို့ကင်တွေမလဲဆိုတာနဲ့ပတ်သက်ပြီးတော့လည်းညှင်းကုံဆွေးနွေးနေကြပါတယ် Republican တွေကအရင်သမ္မတဒေါ်နယ်ထရမ့်ရဲ့လူ့အမှုကြီးကြပ်ရေးမူဝါဒတွေကိုဂျိုးဘိုင်ဒန်ကပြန်ပြင်လာကြောင်းအခုလိုအခြေအနေဆက်ရောက်ရတာလို့အပြစ်တင်တယ်လို့ Democrat တွေကလည်းဒီလိုအခြေအနေဆက်ရောက်လာတာဟာထရမ့်ရဲ့မူဝါဒတွေကြောင့်ဖြစ်တယ်လို့ခြေပါပြောဆိုပါတယ်ခင်ဗျာ
ကိုအောင်စီစဉ်တင်ဆက်ပေးထားတဲ့အမေရိကန်နိုင်ငံရေးအစီအစဉ်ကိုနားဆင်လို့အပြီးမှာတော့အခုဆက်ပြီးဒီကနေ့မနေ့ပိုင်းအတွက်သတင်းချင်းချုပ်ကိုမတ်သိန်ကြီးထိုက်ကပြောပြပေးပါရှင
်မြန်မာနိုင်ငံမှာဆန္ဒပြသူတွေကိုစစ်တပ်ကဖမ်းဆီးတပ်ဖြတ်တာတွေရပ်တန့်ဖို့ကုလသမဂ္ဂလူ့အခွင့်အရေးရုံးကတောင်းဆိုပါတယ်ကုလသမဂ္ဂလူ့အခွင့်အရေးရုံးကအတည်ပြုထားချက်အရဖေဖော်ဝါရီလ1ရက်နေ့ဆီယနာသိမ့်ပြီးနောက်ပိုင်းတပ်ဖြတ်ခံရသူအနည်းဆုံး149ဦးရှိပြီလို့အင်ကာနီမှာထုတ်ပြန်ပါတယ်။နိုင်ငံတော်မှာဖမ်းဆီးထိန်းသိမ်းမှုတွေဆက်ရှိနေပြီးတရားဥပဒေမဲ့ဖမ်းဆီးခံရသူပေါင်း2084ဦးရှိခဲ့ပြီးဒီထဲမှာအနည်းဆုံး39ဦးကသတင်းတောက်တွေဖြစ်တယ်လို့လည်းကုလသမဂ္ဂလူ့ခွင့်ရေးရုံးကထုတ်ပြန်ပါတယ်။အာဏာသိမ်းစစ်တပ်ကဖမ်းဆီးခံရသူတွေထဲမှာအနည်းဆုံး5ဦးကတော့ထိန်းသိမ်းထားစဉ်အတွင်သေဆုံးခဲ့ရပြီးဒီထဲက2ဦးမှာနှိမ့်ဆက်ညှဉ်းပန်းခံထားရတဲ့လက္ခဏာတွေတွေ့ရှိထားကြောင်းလဲကုလသမဂ္ဂလူ့ခွင့်ရေးရုံးကအင်ကာနီမှာပြောဆိုထားပါတယ်ရှင်။အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်နဲ့ဂျပန်နိုင်ငံခြားရေးဝန်ကြီးတိုရှိမစ်ဆူမိုတီဂျီတို့တိုကျိုမြို့တော်မှာအင်ကာနီကတွေ့ဆုံဆွေးနွေးခဲ့တာမှာမြန်မာဆီယနာတိတ်မှုရေးကိုရည်ညွှန်းပြီးတရားဥပဒေစိုးမိုးမှုနဲ့ပူးပေါင်းဆောင်ရွက်ရေးတို့ကိုဆွေးနွေးခဲ့ကြပါတယ်ရှင်။မြန်မာဆီယနာတိတ်မှုမှာတာဝန်ရှိသူတွေရဲ့စီးပွားရေးအကျိုးစီးပွားတွေကိုပြစ်မှတ်ထားတန်းခတ်မှုကိုဥရောပသမ္မတ EU ကနောက်သတင်းပါအတွင်အတည်ပြုမဲ့အကြောင်းပြင်သစ်နိုင်ငံခြားရေးဝန်ကြီးကအင်ကာနီမှာပြောပါရယ် EU ရုံးဆိုင်ရာဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲမြို့တော်မှာဒီကိစ္စဆွေးနွေးပြီးဆုံးခဲ့ပြီးလာမယ့်တနင်္လာနေ့မှာအတည်ပြုမယ်လို့ပြင်သစ်နိုင်ငံခြားရေးဝန်ကြီးယွန်အီလူဒီယန်ကအထက်လွှတ်တော်ကြားနာပွဲမှာပြောဆိုခဲ့တာပါမြန်မာလက်နက်ကင်တပ်တွေကိုဗန်ဒါရီပံ့ပိုးနေတဲ့ဒါမှမဟုတ်လဲဗန်ဒါငွေရစေတဲ့ကုမ္ပဏီတွေကိုပြစ်မှတ်ထားအရေးယူဆောင်ရွက်မယ်အကြောင်း Reuters ကရရှိထားတဲ့တန်တမာရေးနဲ့ဌာနဆိုင်ရာမှတ်တမ်းတွေမှာဖော်ပြပါတယ်။အာဏာသိမ်းမြန်မာစစ်တပ်ကဖန်ထားတဲ့ Open Society မြန်မာကဝန်ထမ်းကိုချက်ချင်းပြန်လွှတ်ပေးဖို့ဘီလီယံနာ George Soros တည်ထောင်ထားတဲ့ Open Society Foundations ကအင်ကာနီမှာတောင်းဆိုလိုက်ပြီးတရားမဝင်ငွေကြေးစည်းစိမ်မှုရှိတဲ့ဆိုတော့စစ်တပ်ရဲ့ဆွဆွဲချက်ကိုလည်းညှင်းဆို့လိုက်ပါတယ်။ Open Society မြန်မာအဖွဲ့ကဗန္ဒာရေးဆိုင်ရာမန်နေဂျာဒေါ်ဖြူပပတော်ကိုမတ်လ12ရက်နေ့ကတည်းကစစ်ဆေးမေးမြန်းနေပြီးအဖွဲ့ကတာဝန်ရှိသူ17ဦးကိုလည်းအ мян ဆုံးဖမ်းပြီးစစ်ဆေးမေးမြန်းနိုင်အောင်ဆောက်ရွက်နေတယ်လို့အာဏာသိမ်းစစ်ကောင်စီကပြောဆိုထားတာပါ။ဆီယနာသိမ်းဆန့်ကျင်ဆန္ဒပြပွဲတွေကိုနှိမ်နှင်းမှုအတွင်းလူအများအပြားသိကြခဲ့ရတဲ့ရန်ကုန်တိုင်းလှိုင်သာယာမြို့နယ်တွင်ကနေလူအများအပြားရွှေ့ပြောင်းနေတာကိုအင်ကာနီမှာတွေ့ရပါတယ
်။သတင်းချင်းချုပ်ကိုမတ်သိန်းကြီးထိုင်ပြောပြခဲ့တာပါရှင်။ဒီကနေ့ညပိုင်း VOE ကနေထုတ်လွှင့်မဲ့ည9နာရီကနေ10နာရီအစီအစဉ်တွေကိုလှိုင်းတူမီတာ19.25/32နဲ့လှိုင်းလက်မီတာ190တို့ကနေစောင့်မျှော်ဖမ်းယူနားဆင်နိုင်ပါတယ်။
ဒီမနေ့အတွက်အစည်းအဝေးထုတ်လုပ်ရေးမှူးကမန်အင်ဂျင်နီယာဖြစ်ပြီးအသံလွှင့်အင်ဂျင်နီယာကတော့ဂျွန်ဝေါ်ကာဖြစ်ပါတယ်။ VOA အစည်းအဝေးတွေကိုနားဆင်နေအတွက်ကျေးဇူးတင်ပါတယ်။တော်တာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေ။ကျွန်မများသတင်းအောင်ပါရှင်။